Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်တော်ရှင်များရှင် VOA American တိုင်းရဲ့2018ခုနှစ်အောက်တိုဘာလ23ရက်စနေနေ့ညဘက်အစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်တင်ဆက်ပေးပါမယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညဘက်သတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးတော့မှာပါ Sorry သတင်းတော့ Jamal Khashoggi အသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးအတီးပြုတ်နိုင်ခြင်းကြရင်တော့ဒီတာဝန်ရှိတဲ့သူတွေကိုပြင်းပြင်းထန်ထန်အရေးယူသွားမှာဖြစ်တယ်လို့ American သမ္မတ Donald Trump ကပြောလိုက်ပါတယ်။ American နဲ့ Taliban ကိုယ်စားလှယ်အဖွဲ့တွေ Afghanistan ညီညာရေးအတွက်ကာတာမာဒီသတင်းပတ်တွင်တွေ့ဆုံခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီလိုနေပြီးနားဆင်ရမယ့်သတင်းလာရီထဲမှာတော့ရန်ကုန်တိုင်းစိုးရက11 Media သတင်းသမား3ဦးကိုအမှုဖွင့်အရေးယူလိုက်တာဟာလာမယ့်ကာလမှာသတင်းထုတ်တွေကအစိုးရရဲ့လှုပ်ဆောင်ချက်ပေါ်ဝေဖန်ဆန်းစစ်မှုမလုပ်ရဲအောင်ချင်းချောက်လိုက်တယ်လို့ဖြစ်စီတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကပြောကြားတယ်လို့မြန်မာဒီမိုကရေစီပြောင်းလဲအတွက်လည်းစိုးရင်စရာဖြစ်တယ်လို့နိုင်ငံရေးလှိလာသုံးသပ်သူတွေကပြောပါတယ
်။ဒီလိုမျိုးကိစ္စဟာအထူးသဖြင့်ပေါ်ရောင်းတိုင်းပြည်တော်ကြီးအစိုးရနဲ့မီဒီယာတွေကြားမှာဒီသင်္မာမှုပို့ပြီးတော့
ဒေါက်တာရမျိုးတင်ပြောသွားတာပါနောက်ပိုင်းမှာပြည်သူကိုတင်ဆက်ပေးပါမယ်ဒါပြင်အရှေ့ဥရောပနိုင်ငံတနိုင်ငံဖြစ်တဲ့ Czech သမ္မတနိုင်ငံကစိတ်ဝင်စားစရာနေရာတချို့အကြောင်းနဲ့စနေနေ့ညတိုင်းတင်ဆက်နေကြပတ်စင်ကဏ္ဍတွေဖြစ်တဲ့မြန်မာတခွင်စီစဉ်နဲ့ဒုတိယပိုင်းနိုင်ယူဝတ်မှာတော့စနေညတိုင်းရိုက်လေဆိုင်စီစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်အခုဒီစီစဉ်တွေမတိုင်ခင်စနေညပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်
American သမ္မတ Donald Trump က sorry သတင်းတော့ Jamal Khashoggi ဟာဒီတူရကီနိုင်ငံ Istanbul က sorry ကောင်စီဝင်တန်ယုံအတွင်းမှာတက်ခံခဲ့ရတယ်လို့အတည်ပြုနိုင်ခြင်းကြရင်တော့ sorry ဒီတာဝန်ရှိသူတွေကိုပြင်းပြင်းထန်ထန်အရေးယူသွားမယ်လို့ပြောလိုက်ပါတယ်။ CBS သတင်းဌာနရဲ့ 60 minutes အစီအစဉ်ကကောက်နှုတ်ချက်တရမှာ Trump ကဒီကိစ္စကိုနိုင်ငံချုပ်ချုပ်စုံစမ်းစစ်ဆေးမှာဖြစ်ပြီးတော့ပြင်းပြင်းထန်ထန်အပြစ်ပေးသွားမယ်လို့ပြောခဲ့တာပါ sorry အင်ရှေ့ဆန်မင်းသားမိုဟာမက်ဘင်ဆယ်မန်အနေနဲ့ကာရှိုဂီကိုတပ်ဖြတ်ဖို့အမိန့်ပေးခဲ့သလားဆိုတာကိုဘယ်သူမှမသိသေးပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အပြစ်မှန်ကိုရှာဖွေသွားနိုင်မှာဖြစ်တယ်လို့ထပ်မံပြောပါရယ် CBS ရုပ်မြင်သံကြားကတင်းငွေနေ့မှာထုတ်လွှင့်မဲ့တွေ့ဆုံမိမြင့်ခင်အစီအစဉ်မှာ Saudi Arabia နဲ့စီးပွားရေးလုပ်ငန်းတွေဆက်ဆက်လုပ်ကိုင်နေလို့ပြောဆိုထားကြတဲ့ထပ်မံကဒီအလုတ်ကန်ကြီးထိခိုက်နေတာကြောင့် Saudi Arabia ကိုလက်နဲ့ရောင်းချမှုပိတ်ပင်တာမျိုးလုပ်ဖို့တော့ရွေးချယ်မှာမဟုတ်ကြောင်းသူကပြောပါရယ် Saudi Arabia သတင်းတော့ Jamal Khashoggi ကသူ့ကိုတက်ဖြတ်ချိန်မှာ Apple Watch နာရီကနေဒီအဖြစ်ပြက်ကိုမှတ်တမ်းတင်ထားကောင်းထားနိုင်ခဲ့တယ်လို့သတင်းမီဒီယာတွေမှာဖော်ပြကြတာပါတူရကီနိုင်ငံ Istanbul မှာရှိတဲ့ Saudi ကောင်စီဝင်ယုံကို Khashoggi ဝင်ရောက်သွားချိန်မှာသူဟာ Apple Watch နာရီကနေမှတ်တမ်းတင်ထားနိုင်ခဲ့တာပါတူရကီနိုင်ငံသူနဲ့လက်ထပ်ဖို့အတွက်လိုအပ်တဲ့စာရေးစာတမ်းထောက်ထားတွေအတွက်ကောင်စီဝင်ယုံကိုအော်တိုဘာလ2ရက်နေ့ကသူတွားရောက်ခဲ့ပါတယ် Apple Watch နာရီဟာ online မှာအချက်လက်ထိန်းသိမ်းထားနိုင်ခဲ့iCloud နဲ့ရောကောင်စီဝင်ရုံးကိုဝင်ရောက်ချိန်မှာသူ့ချစ်သူစီမှာထားခဲ့တဲ့ဖုန်းတွေပါဆက်သွယ်ထားတာပါ Khashoggi ကကောင်စီဝင်ရုံးနဲ့ဝင်ရောက်သွားပြီးတဲ့နောက်ပြန်ထွက်မလာတော့ဘူးလို့အပြင်မှာစောင့်ကြံနေရခဲ့တဲ့သူ့ချစ်သူကပြောပါတယ်။ ngai ကနေတစင်ဖမ်းယူရရှိတဲ့အချက်လက်တွေထဲမှာတော့သူ့ကိုစစ်ဆေးမေးမြန်းနှိပ်စက်တာတွေသာမကဘဲသူ့ကိုတပ်ဖြတ်တာတွေလည်းပါဝင်ခဲ့တယ်လို့ဆိုပါတယ်။ American ပြည်တော်စုမှနေထိုင်တဲ့ Khashoggi ကဒီ Washington Post သတင်းစာမှာအထူးသဖြင့် sorry အင်ရှေ့ဆန်မင်းသားကိုဝေဖန်တဲ့စောင်းပါတွေမကြာခဏရေးသားလေးရှိသူဖြစ်ပါတယ်။ Saudi Arabia နာပိုင်ကြီးကတော့ Khashoggi ကကောင်စီဝင်ယုံတင်ကနေဘေးမတီရမခပြန်ထွက်ခွာသွားခဲ့တယ်လို့ညင်းဆိုထားပါတယ်
။တူရကီနိုင်ငံမှာနှစ်နှစ်ကျော်အချင်းကြာခံထားပြီးတော့တူရကီတရားရုံးကပြန်လွတ်ပေးလိုက်တဲ့ American Korean တယောက်ဆရာအခုတော့ American ကိုပြန်လာနေပါပြီ။တယောက်ဆရာ Andrew Brinson ကိုမနေ့တောက်ချာနေ့ကပြန်လွတ်ပေးလိုက်တဲ့အတွက်တူရကီနဲ့ American ကြားခါတိတဲ့တန်တမိုင်းဆိုင်ရာအငင်းပေါင်းမှုတွေအဆုံးသတ်သွားပါတယ်။အကြံဖက်ဝါရထောက်ခံသူအဖြစ်နဲ့ရောတချို့လုံမှုနဲ့ပါဆွဲချက်တင်ခံခဲ့ရတဲ့ Mr. Brinson ကပြစ်မှုထင်ရှားရင်1035နှစ်အထိကြာခံရနိုင်တာပါ။ American ဖက်ကတော့အဲ့ဒီဆွဲချက်တွေကိုအခြေမြင်ရှိဘူးလို့ပြောဆိုထားတာပါ။အခြေအနေဆိုးရင်လည်းရင်ဆိုင်ခဲ့ရတဲ့တင်းဥဆရာ Brinson ရဲ့အခြေအနေကောင်းသွားပြီဖြစ်ပြီးသမ္မတ Imperial ဝန်မကြခင်လောက်လက်ပတ်လိမ့်မယ်လို့သမ္မတ Donald Trump ကပြောပါတယ်။ပြည်ပနိုင်ငံတွေမှာမိုင်းစွာအချင်းချခံထားရတဲ့ American နိုင်ငံသားတွေကိုအိမ်ပြန်ခေါ်နိုင်ဖို့သမ္မတ Trump ဆိုရအဖွဲ့ကဆက်ပြီးလုပ်ငန်းသွားမယ်လို့နိုင်ငံခြားရေးဝန်ကြီး Mike Pompeo က Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုနဲ့တာလီဘန်အဖွဲ့ကိုယ်စားလှယ်တွေဟာဒီသတင်းပတ်အတွင်းမှာကာတာမှာတွေ့ဆုံပြီးတော့18နှစ်ကြာအာဖဂန်စစ်ပွဲအဆုံးသတ်နိုင်ရေးဆွေးနွေးခဲ့ကြပါတယ်။၃လအတွင်းဒုတိယအကြိမ်မြောက်အဖြစ်တောက်ကြနေကဆွေးနွေးပွဲနဲ့ပတ်သက်လို့တာလီဘန်ပြောခွင့်ရကအာဖဂန်နစ္စတန်ညီညွတ်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဇယ်မေခါလီဇက်ဦးဆောင်တဲ့အဖွဲ့နဲ့တာလီဘန်ကိုယ်စားလှယ် အာဘက်စတန်နီလ်ဇိုင်ဥဆောင်တဲ့အဖွဲ့ကိုကာတာမှာတွေ့ဆုံခဲ့ကြောင်းပြောပါတယ်ဒီတော့တွင်တရားဖြစ်ရတဲ့ခုမှာတော့အာဖဂန်နစ္စတန်နိုင်ငံမှာမက်ဆစ်စီယုံဘတ်တစ်ခုကိုဘုံခွဲတက်ခဲ့ကြကြောင်းလူစနဦးတမနဲ့တည်ဆုံးပြီးတော့30ကျော်တန်ရာရသွားပါတယ်။အော်တိုဘာ20ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့အာဖဂန်ရှေ့မြောက်ပြည်နယ်ဌာခါမှာကျင်းပတဲ့အမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းရဲ့မဲဆွဲပွဲမှာပောက်ကွဲမှုဖြစ်ခဲ့တာပါ။ကိုယ်စားလှယ်လောင်းနဇီဖာယူဆဖီဘက်ရဲ့မဲဆွဲပွဲနဲ့တိတ်မလန့်မကန့်မှရထားတဲ့မော်တော်ဆိုင်ကယ်မှာဘုံးထောက်ပြီးတော့ပောက်ခွဲခဲ့တာဖြစ်ပြီးတည်ဆုံးသူတွေထဲမှာလူညိုကြီးတပ်ဖွဲ့ဝင်တွေရောအရက်သားတွေပါပါဝင်တယ်လို့ရဲအယားရှိတွေကပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘယ်သူမှသူတို့လက်ချက်လို့ပြောဆိုထားတာမရှိသေးပါဘူး။အာဖဂန်မှာကျင်းပမယ့်ရွေးကောက်ပွဲကိုသဘိမ်မောက်ကြဖို့တာလီဘန်တွေကတော့စော်ထားတာဖြစ်ပြီးတော့ဒီလိုမဲဆွယ်စည်းရုံးပွဲတွေနဲ့မဲယုံတွေကိုအကြမ်းဖက်တိုက်ခိုက်သွားမယ်လို့လည်းချင်းချောက်ထားတာပါ။ဒီလိုအချိန်နဲ့အောက်မှာပဲဒီချိန်ကျင်းပတဲ့ရွေးကောက်ပွဲမှာအမျိုးသမီးကိုစလဲလောင်း418ဦးလို့ပါဝင်ရှင်ပြိုင်နေတာဖြစ်ပြီးဒါဟာအမျိုးသမီးအရေးအတွက်အများဆုံးပါဝင်တာလည်းဖြစ်ပါတယ်။ဒီမိုကရေစီနီလန်တိုင်းလျှောက်လန်းမှုကြိုးစားနေတဲ့အာဖဂန်နစ္စတန်မှာကိုယ်စားလှယ်လောင်းတွေကအခုလိုအကြမ်းဖက်တိုက်ခိုက်မှုတွေအပြင်အစင်လာရှေးဦးစေသမားတွေရဲ့နောက်ဆက်တွေကိုလည်းရင်ဆိုင်နေရတာပါအခုချိန်ထိဆိုရင်လွတ်တော်ကိုယ်စားလှယ်လောင်း9ဦးတပ်ခံရပြီဖြစ်ပြီးတော့2ဦးအဖမ်းခံထားရတယ်လို့4ဦးကဒဏ်ရာရထားတယ်လို့ရွေးကောက်ပွဲအရာရှိတွေကပြောပါတယ်တင်းမာတဲ့အစ္စလာမ်ဖြစ်သေးကြတွေရဲ့လက်ချက်နဲ့ဒီလိုဖမ်းဆီးတေဆုံထိခိုက်ဒဏ်ရာရခဲ့ကြတာပါအိန္ဒိယတာဂျီကစ္စတန်နဲ့ကြီးစက်နေတဲ့ဒါကာပြည်နယ်ဟာတာလီဘန်တွေခိုးအောင်ရဒေသတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်တော်စုဖလော်ရီဒါပြည်နယ်ကိုဝင်တိုက်သွားတဲ့ဟာရီကိန်းမုန်တိုင်းမိုက်ကဲကြောင့်အကြီးအကျယ်ပျက်စီးပြီးတော့လူသေဆုံးမှုတွေနဲ့အခြေအနေတွေပြန်ပြန်ဖြစ်ကြံခဲ့ပါတယ်နေရာအတော်များများမှာလျက်စီးမီးရင်းနဲ့စားသုံးကုန်တွေပြတ်တောက်ကုန်ပါတယ်အပျက်စီးပုံတွေကြောင့်လူသေလောင်းသလောင်းကိုရှာတွေ့ခဲ့တာကြောင့်သေဆုံးသူ16ဦးထက်မနည်းရှိသွားပါပြီပြည်အောင်အစင်လေဟာရီကိန်းမုန်တိုင်းမိုက်ကဲဝင်ရောက်သွားတဲ့မက္ကဆီကိုဘီချ်မြို့ကိုလည်းလည်းကြီးရှုခဲ့တဲ့ဖလော်ရီဒါအုပ်ချုပ်ရေးမှူးရစ်စကော့ကတိုက်ပွဲတွေဖြစ်ပေါ်ခဲ့တဲ့အခြေအနေမျိုးဖြစ်ကြံရိုက်ခဲ့တယ်လို့ပြောပါရယ်ဘီလိုရရွှေပြောင်းမှုအမိန်ကိုမက္ကဆီကိုဘီချ်မြို့ကလူပေါင်း300လောက်လိုက်နာချင်းမရှိခဲ့တယ်လို့နောက်ဆုံးအချိန်ရောက်မှဘီလိုရထွက်သွားနိုင်ခဲ့သလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရဘူးလို့ပြည်내တာဝန်ရှိသူတွေကပြောပါရယ်ဟာရီကိန်းမိုက်ကယ်ဟာဖလော်ရီဒါပန်ဟန်ဒယ်ကိုဝင်သွားပြီးတဲ့နောက်အပူပိုင်းမုန်တိုင်းအဖြစ်အပြတ်သွားပြီးဂျော်ဂျီယာကယ်ရိုလိုင်းနာနဲ့ဗာဂျီးနီးယားပြည်내တွေကတစ်ဆင့်အထံတိတ်မုတ်တာထဲကိုဝင်ရောက်သွားပါရယ်မုန်တိုင်းကအဆိုးဆုံးခံခဲ့ရတဲ့ဒေသထဲတာဝန်ရှိသူတွေမရောက်နိုင်တဲ့အတွက်တိုက်ဆုံမှုရေးအတွက်တိုးလာနိုင်တယ်လို့ရေးပေါ်အချင်းနေစီမံခန့်ခွဲမှုဌာနဖီမာအကြီးကဲဘရော့ခ်လောင်းကကမန်ချပါတယ
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1545တုံညလိုင်းဒိုမီတာ25 kHz 1783တုံညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ဒီနေ့ညဘက်သတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါရခင်ဗျာ။မလေးရှားနိုင်ငံမှာဈာပြည့်ရွေးကောက်ပွဲဒီကနေ့ကျင်းပနေပြီးထင်ရှားတဲ့မလေးနိုင်ငံရေးသမားအန်ဝါအီဘရာဟန်ဟာအနိုင်ရမယ်လို့ခန့်မှန်းထားပါတယ်။တောင်ပိုင်းကန်ယူရမ်းမြို့ဖြစ်တဲ့ Port Dickson မှာထောင်ထဲချီတဲ့သူတွေကမဲပေးဖို့မဲယုံတွေကိုတွားခဲ့ကြပြီးအန်ဝါဟာအဲ့ဒီလက်လက်နေတဲ့နေရာမှာတခြား6ဦးနဲ့ရှင်ပြရတာပါ။နပတ်ကြပြင်းထန်မက်ဆေ့စီယုံခဲ့ကြတာဟာအန်ဝါအတွက်တမကပဲမဟာတီယာနဲ့တခြားအစိုးရအဖွဲ့ဝင်တွေအတက်လည်းအရေးပါခဲ့တာပါရွေးကောက်ပွဲကော်မရှင်ကတော့မင်းဆန္ဒရှင်ပေါင်း9000ကျော်ရဲ့ဒီ80ရာခိုင်နှုန်းကမဲပေးမယ်လို့ခန့်မှန်းထားပြီးတော့ရွေးကောက်ပွဲရလဒ်တွေကိုဒီကနေ့ညမှာကြေညာမယ်လို့ပြောပါရယ်အသက်60နှစ်ရှိပြီဖြစ်တဲ့ကမ္ဘာအသက်ရွယ်ကြီးဆုံးကောင်းဆောင်ဝန်ကြီးချုပ်မဟာတီယာကတော့သူဟာနှစ်နှစ်ထက်မနည်းဝန်ကြီးချုပ်တာဝန်ထမ်းဆောင်မှာဖြစ်ပြီးအန်ဝါကိုတာဝန်လွှဲပေးသွားမယ်ဆိုပြီးတော့ကြေညာပေးထားတာပါအန်ဝါဟာအာနာယမဟာမိတ်ညွန်မောင်းအဖွဲ့ရဲ့ထိပ်တန်းခေါင်းဆောင်တူဖြစ်ခဲ့ပြီးလက်ရှိဝန်ကြီးချုပ်မဟာတီယာနဲ့1998ခုနှစ်ကအာနာလွန်ဆွဲပွဲတွေအတွင်းသူ့ဘော်ဒမတာနဲ့ဆက်ကျင်တဲ့လိင်ဆက်ဆံမှုအဂလိလိုက်စားမှုတွေနဲ့ဆွဲချက်တင်ပြီးဖက်စီထောင်ချခဲ့တာပါမဟာတီယာဟာ2003ခုနှစ်အထိ22နှစ်ကြာဝန်ကြီးချုပ်တာဝန်ထမ်းဆောင်နေခဲ့တာဖြစ်ပြီးမကြသေးခင်ကသူဟာဝန်ကြီးချုပ်ပြန်ဖြစ်လာပါတယ်တော့ကြောင့်ဒီကမင်းဆွေဘွဲအစိုးမှာတော့အန်ဝါကသူသာဝန်ကြီးချုပ်ဖြစ်လာမယ်ဆိုရင်မဟာတီယာနဲ့ပတ်သက်ကြများနောက်ကျောင်းပြန်လာမှာမဟုတ်ဘဲလွတ်တော်ကိုအတင်းတင်းနဲ့ပြန်လည်ဖွဲ့စည်းဖို့သာအာရုံစိုက်လှုပ်ဆောင်သွားမယ်ဆိုပြီးပြောဆိုထားပါတယ်
။အင်ဒိုနီးရှားနိုင်ငံအနောက်ပိုင်းမှာမို့အကြီးကျယ်ရွာပြီးရေကြီးမြေပြိုရာကြောင့်လူပေါင်း22ဦးထက်မနည်းသေဆုံးသွားပါတယ်။ပုထုနေကလေးကရွာသွန်းတဲ့မိုးကြောင့်ဆူမထရာကျွန်းမှာရေကြီးမြေပြိုခဲ့တာပါ။လွန်ခဲ့တဲ့3ရက်အတွင်းဆူမထရာမြောက်ပိုင်းမှာလူပေါင်း18ဦးထက်မနည်းသေဆုံးပြီးအနောက်ပိုင်းမှာတော့9ဦးသေဆုံးခဲ့ကြောင်းအနာပိုင်းတွေကအတည်ပြုပါတယ်။မနေ့တောက်ကြနေမှာတော့မန်ဒလင်းနတ်တော့ခရိုင်မူရာဆလာဒီရွာမှာ ာရုပ်ရည်ရည်ကြီးရရှာမှုကြောင့်အစ္စလာမ်ကျမ်းစာသင်ကြားတက်နေတဲ့ကလေး20ထက်မနည်းရေနဲ့အတူမျောပါသွားတယ်လို့ဒေသရဲချုပ်အီဆန်ဆီနူဟာဂျီကပြောပါတယ်ရေနဲ့ရွှွန်နှွန်တွေထက်ကနေကလေး17ယောက်ရဲ့အလောင်းကိုပြန်ဆယ်နိုင်ခဲ့တယ်လို့ပျောက်ဆုံးနေတဲ့ကျန်းကျောင်းသားတွေကိုဆက်ပြီးရှာဖွေနေတယ်လို့လည်းရဲချုပ်ကပြောပါတယ်အင်ဒိုနီးရှားနိုင်ငံမှာမိုးကြီးတဲ့အတွက်လူပေါင်းတန်းနဲ့ချီနေထိုင်ကြတဲ့တောတောင်ထူထပ်တဲ့ဒေသတွေနဲ့ရေရှမ်းသက်တဲ့မြေပြန့်တွေမှာမကြာခဏဆိုသလိုရေကြီးမြေပြိုမှုတွေဖြစ်ပေါ်လေရှိတာပါတခါအင်ဒိုနီးရှားနိုင်ငံမှာပဲစက်တင်ဘာလနောက်ပိုင်းကငလင်းနဲ့ဆူနာမီရေလိုင်းကြီးတွေတန်းကြောင်းလူပေါင်း1000ကျော်သေဆုံးခဲ့ရတဲ့ဆူလာဝေစီကျွန်းပေါ်မှာရှိတဲ့ပေါလိုမျိုးကအပြည့်အစည်းတွေကိုကုလသမဂ္ဂအသွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကမ္ပဏီတောက်ကြနေမှာတွေ့ရောက်ကြည့်ရှုခဲ့ပါတယ်အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာချင်ပါတဲ့အပြည့်ပြဆိုင်ရာငွေကြေးရန်မုံငွေအဖွဲ့နဲ့ကမ္ဘာပိုင်ရဲ့နှစ်ပတ်လည်ညီလာခံကိုတရားမဲ့ခီစဉ်တွင်အခုလိုတွေ့ရောက်တာဖြစ်ပါတယ်
အမေရိကန်မက္ကဆီကိုနယ်ဆက်ကိုဖျက်ချဝင်ရောက်လာမဲ့မိသားစုတွေကမိဘတွေနဲ့သူတို့ရဲ့သားသမီးတွေကိုဝဲတစ်ပြားစီထားမဲ့အစီအစဉ်ကိုအသုံးပြုဖို့ထရမ့်အစိုးရအဖွဲ့အနေနဲ့ပြန်စစ်ဆေးသုံးသပ်နေကြောင်း The Washington Post မှာဖော်ပြလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကိုတရားမဝင်ဝင်ရောက်လာသူမိသားစုအရေးအတွက်တစားတစားများလာတာကြောင့်အခုလိုပြန်ပြီးသုံးသပ်နေတာလို့အမည်မဖော်လို့တဲ့သတင်းရင်းမြစ်ကိုကိုးကားပြီးတော့ Washington Post ကဖော်ပြလိုက်တာပါ။ဒီအစီအစဉ်အောက်မှာအစိုးရအနေနဲ့ကိုလွန်ကွင်းတောက်ခံလာတဲ့မိသားစုတွေကိုရက်20ကြာထိန်းသိမ်းခွင့်ပေးထားပြီးတဲ့နောက်သူတို့ကိုလမ်းကြောင်းနှစ်ခုရွေးချယ်ခိုင်းမယ်လို့ဆိုပါရယ်။တစ်ခုကတော့မိသားစုတွေအနေနဲ့သူတို့ရဲ့ကိုလွန်ကွင်းတောက်ခံမှုနဲ့ပတ်သက်ပြီးတရားဥပဒေကြောင်းအရရင်ဆိုင်နေချိန်မှာကလေးတွေနဲ့အတူထိန်းသိမ်းစခန်းမှာအတူနေတိုင်းခွင့်ပေးတာပါ။ဒါပေမဲ့လည်းဒီလိုဥပဒေကြောင်းအရရင်ဆိုင်ရတဲ့အချိန်ကာလဟာနှစ်တွေနဲ့ချီကျမြင့်နေတာပါ။နောက်တစ်ခုကတော့သူတို့ကလေးတွေကိုအစိုးရရဲ့ဂေဟာမှာထားရှိပြီးတော့ဆွေမျိုးသားချင်းဒါမှမဟုတ်အုပ်ထင်းသူတွေကကြီးရှုဆောက်ရှောက်တောင်းခံဝင်တောင်းခံတဲ့နည်းလမ်းဖြစ်ပါတယ
် Facebook လူမှုကွန်ရက်ဆမ်မနာတွေကို online ကနေထုတ်ပေါ်ဝင်ရောက်တဲ့ hacker တွေကခိုးဝင်သွားခဲ့တယ်ဆိုပြီးပြခဲ့တဲ့သတင်းနှစ်ပတ်ကကြေညာခဲ့တာမှာအကောင့်ပိုင်ရှင်29တန်းရဲ့ကိုယ်ရေးအချက်လက်တွေရယူသွားခဲ့တယ်လို့ Facebook company ကပြောပါတယ
်နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ပြောပြပေးခဲ့တာပါVOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာ burmese.voanews.com ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုအရင်ဆုံးတင်ဆက်ပေးချင်ပါတယ်။ရန်ကုန်တိုင်းအစိုးရက11 Media သတင်းသမား3ဦးကိုအမှုဖွင့်အရေးယူလိုက်တာဟာလာမယ့်ကာလမှာသတင်းတောက်တွေကအစိုးရရဲ့လှုပ်ဆောင်ချက်တွေအပေါ်ဝေဖန်ဆန်းစစ်မှုမလုပ်ရဲအောင်ချိန်ချောက်လိုက်တယ်လို့ဖြစ်သွားစေတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကပြောကြားတယ်လို့ဒါဟာမြန်မာဒီမိုကရေစီအပြောင်းလဲအတွက်လည်းစိုးရိမ်စရာဖြစ်တယ်လို့နိုင်ငံရေးလေးလာသုံးသပ်သူတွေကပြောပါတယ်။ကိုညံဝင်းရောင်ကပြောပြပေးပါမယ်ရှင်
။ရန်ကုန်တိုင်းအစိုးရရဲ့လှုပ်ဆောင်ချက်နဲ့ပတ်သက်လို့ရန်ကုန်တိုင်းလွှတ်တော်အတွင်းဆွေးနွေးချက်တွေပေါ်အခြေခံပြီးသတင်းဆောင်မရေးသားဖော်ပြခဲ့တဲ့11 media ကဆောင်းပါရှင်တာဝန်ခံအက်ဒီတာနဲ့အက်ဒီတာချုပ်3ဦးတို့ကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းရန်စသက်ကြီးပုံမှန်905ခါခွေးနဲ့ရန်ကုန်တိုင်းအစိုးရကအမှုဖွင့်ပြီးဖမ်းဆီးအရေးယူလိုက်တာဟာလာမယ့်ကာလမှာသတင်းနောက်တွေကအစိုးရရဲ့လှုပ်ဆောင်ချက်တွေပေါ်ဝေဖန်ဆန်းစစ်မှုမလုပ်ရဲအောင်ချိန်ချောက်လိုက်တယ်လို့ဖြစ်သွားစေတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်ဦးမြင့်ကျော်ကထောက်ပြပါတယ
်။သတင်းသမားတွေကတော့ဟိုနေ့မှသတိရှိတဲ့လူတွေကတော့ထပ်ပြီးတော့ရေးသားပေါ်ပြနေကြအောင်မယ်ဒါပေမဲ့ဟိုစိုးရိမ်တဲ့လူတို့မဟုတ်ကိုကသတင်းတော့ကမစိုးရိမ်တော့မှအယ်ဒီတာတို့ထည့်တင်ပေါ်ပြတာဝန်ရှိတဲ့အယ်ဒီတာတို့ဘာလို့ကမထည့်တင်မပေါ်ပြရဲ့အဲ့ဒီဟာတွေကစာမျက်နှာပေါ်ရောက်လာဖို့ခက်ခဲတော့ဟိုအရင်ကထက်တော့ရော့သွားမှအမှန်ပဲဒီကိစ္စမျိုးကိုရေးဖို့လက်တွန့်သွားတယ်ဆိုတဲ့ဟာကဒီသတင်းမီဒီယာလုံးဝဖွင့်တဲ့တည်းမကဘူးဒီအစိုးရရဲ့လက်ဆောင်မှုတွေကိုဟိုဝေဖန်ထောက်ပြတဲ့ဒီဆက်ငင်ဘဲလင်းဒီစနစ်ကိုပါတွန်းအားနေနေတဲ့အတွက်ဟိုအစိုးရပိုင်းမှာအကေရများဟောလာထားဆမှုလိုလက်ဆောင်မှုလိုအဲ့လိုမျိုးတွေရှိခဲ့ရင်တောင်မှပဲမီဒီယာတို့ဒီလိုမျိုးကထောက်ပြမဲ့အနေထားမျိုးဝေဖန်ထောက်ပြမဲ့ဟာမျိုးနေသွားလျင်အဲ့ဒီလိုဟာမျိုးပို့ပြီးတော့ကြီးထွားလာနိုင်တယ်အဲ့ဒီအချိန်မျိုးကပို့ပြီးတော့ဟိုများပြားလာနိုင်တဲ့နေသားမျိုးရှိတာပေါ့နော်ဒါကတော့တနိုင်ငံလုံးနဲ့ဆိုင်တဲ့ကိစ္စ
11 media သတင်းသမားတွေကိုအခြားနီလန်းအခြားဥပဒေတွေနဲ့အရေးယူနိုင်ပါလျက်နဲ့အခုလိုပုံမှန်905ခါခွေးကိုတုံးပြီးအရေးယူလိုက်တာဟာတင့်လျော်မှန်ကန်မှုမရှိဘူးလို့ကောင်စီဝင်ဦးမြင့်ကျော်ကထောက်ပြပါတယ
်အတီးပြည့်စီတယ်လို့ယူဆရင်တော့မှအဲ့ဒီဟာကဟိုသတင်းမီဒီယာဝေကြီးတယ်နောက်တော့ပုံမှန်900ဆိုတဲ့ဟာရှိတယ်ပေါ့နော်ဆိုတော့အဲ့ဒီပုံမှန်လေးမတုံးမနဲ့905ခါကိုတုံးလို့ရည်ရချက်ကလည်းဟိုအပြည့် ရအောင်နောက်ကတန်းပြီးတော့အချုပ်ထည့်ရအောင်ဆိုတဲ့ရည်ချက်မျိုးတွေ့နေရတယ်။အဲဒါကလည်းမရှိရတဲ့ပုံမှန်နဲ့အာဏာကိုဟိုအစိုးရဖြစ်တဲ့အတွက်ဒီတရားစီရင်ရန်နေရာကိုဟိုတလွဲတုံးတဲ့သဘောမျိုးကျွန်တော်တို့တော့အဲ့လိုမျိုးယူဆတယ်
။ NLD အစိုးရလက်ထက်မှာရန်ကုန်တိုင်းအစိုးရကသတင်းသမားတွေကိုအခုလိုဖမ်းဆီးအရေးယူတာဟာဒါပထမဆုံးအကြိမ်တော့မဟုတ်ပါဘူး။အရင်ကလည်း11 Media Group တီထောင်သူအမှုဆောင်အရာရှိချုပ်ဒေါက်တာတန်းထွတ်အောင်ကိုရော The Voice Editor ချုပ်ဦးကျော်မင်းဆွေတို့ကိုပါဖမ်းဆီးအရေးယူခဲ့တာမျိုးရှိပါတယ်။ရန်ကုန်တိုင်းအစိုးရကသတင်းသမားတွေပေါ်အခုလိုဖမ်းဆီးအရေးယူလာတာတွေဟာမြန်မာဒီမိုကရေစီအပြောင်းအလဲအတွက်စိုးရိမ်စရာဖြစ်စေတယ်လို့နိုင်ငံရေးလှိလသုံးသပ်သူဒေါက်တာရန်မျိုးသိန်းကမြင်ပါတယ်။ဟုတ
်လားလက်ရှိရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့သတင်းသမားတွေအပေါ်မှာအရေးယူဖို့ဆောင်ရွက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ခင်းကြောင်းဆောင်ရွက်နိုင်မှုမရှိဘူးဆိုရင်တော့ဈာမဲကာလတွေမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲဟာအားနည်းတဲ့လဲသွားနိုင်တယ်။နောက်ပြီးတော့သတင်းမီဒီယာတွေရဲ့အခိုင်အမာတော့ဟာဖိနိတ်ဆန်ဘဝကိုရောက်တဲ့ရောက်သွားမယ်ဆိုရင်ကျွန်တော်တို့ကမှန်တိုင်းရဲ့ခင်းကြောင်းမှုပါလေတဲ့အားကျော်တဲ့ရှင်းသွားနိုင်တယ်။အဲ့ဒီလိုအားကျော်သွားမယ်ဆိုရင်တော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲလည်းထပ်ပြီးတော့အားကျော်သွားနိုင်တဲ့အနေအထားရှိတဲ့အတွက်ကြောင့်မလို့တော့လက်ရှိရောင်းတိုင်းဒေသကြီးအစိုးရအဖွဲ့ရဲ့ဒီသတင်းမီဒီယာကမ္ဘာကြီးအပေါ်မှာဆောင်ရွက်ချက်ဟာနော်ဟိုမြန်မာနိုင်ငံဒီမိုကရေစီအပြောင်းအလဲရဲ့စိုးရိမ်ချိန်မှတစ်ခုကိုပြောရင်တော့မရသေးလို့ကျွန်တော်လည်းလို့မြင်ပါတယ်
။ 11 Media ကရေးသားခဲ့တဲ့အမြင်ရှုံးနေတဲ့73စီဆိုင်တွေပေးရေးငွေကြေးသူဘယ်သူမှမသိတဲ့အကြောင်းကနဲ့လူနံမဲပေါက်ပြည်သူရှယ်ယာဆိုတဲ့သတင်းဆောင်မဟာရန်ကုန်တိုင်းအစိုးရဘော်အများပြည်သူအကြီးညိုပြက်စီပြီးပြည်သူတွေကအစိုးရဘော်ပြစ်မှုကျွလွန်လာအောင်ပြုလုပ်ခဲ့တာကြောင့်ဆောင်မရှင်ကိုဖြိုးဝေဝင်းတောင်ငန်အက်ဒီတာကိုနေရီမင်းနဲ့အက်ဒီတာချုပ်ကိုကျော်ဇော်လင်းတို့ကိုရာဇဝတ်ကြီးပုံမှန်905ခါခွေးနဲ့အရေးယူရတာဖြစ်ကြောင်းရန်ကုန်တိုင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြပေးခဲ့တာပါ။တောတာရှင်တို့အခုနားဆင်နေကြရတာက VOE မြန်မာပိုင်းရဲ့စနေညဓာတ်ရိုက်ထုတ်လွှင့်ချက်အစီအစဉ်တွေပဲဖြစ်ပါတယ်။အခုဆက်ပြီးတော့အရှေ့ဥရောပနိုင်ငံတနိုင်ငံဖြစ်တဲ့ Czech သမရနိုင်ငံကစိတ်ဝင်စားစရာနေရာတချို့အကြောင်းကိုပြောပြပေးခြင်းပါတယ်။နှစ်ပေါင်းရာချီရှိနေပြီဖြစ်တဲ့ Prague မြို့တော်ကတမိုင်းဝင်နိုင်စဉ်14ရာစုခေတ်တစီဖျားကြောင်းစတဲ့စိတ်ဝင်စားစရာတမိုင်းဝင်နေရာတွေအကြောင်းကိုကိုအောင်လင်းဦးကပြောပြပေးပါမယ်ရှင်
။ Czech သမရနိုင်ငံပြက်မျိုးတော့ကလက်ခက်ခဲကတိဆောက်ခဲ့တဲ့တတန်း6ဟာရှိဖြစ်တဲ့နိုင်စင်မှာတော့တနာရီတိတိပြေတိုင်းယေရှုခရစ်တော်ရဲ့အမှန်တော်ဆန်ပါးကိုခလက်ရတွေ့နိုင်တဲ့အတွက်လဲထီးသွားတယ်သူစိတ်ဝင်စားကြပါရဲ့ဒုတိယကွာစစ်ဆုံးသက်ကာလမှာဂျာမန်နာဇီတပ်တွေနဲ့တော်လန်ပုံကန်သူတပ်ဖွဲ့တွေကြားတိုက်ပွဲတွေကြီးကြီးဖြစ်ပွားခဲ့ရာကနိုင်စင်ရှိတဲ့မျိုးတော်ခမ်းမဟောင်းကလည်းထိခိုက်ကျဆင်းမှုတွေနဲ့ကြုံခဲ့ရတာပါစစ်တွင်းနိုင်စင်ရဲ့တချို့စိတ်ပိုင်းတွေအစားထုတ်လို့မရအောင်ပျက်စီးခဲ့ရတယ်လို့မီလောင်မှုတွေတတားချင်းတွေပြူချတာပျက်စီးရတဲ့ကြောင့်နိုင်စင်တစ်ခုလုံးပျက်စီးလို့နေနေအခြေအနေတိရောက်ခဲ့ပါတယ်။ဒုတိယကွာစစ်နောက်ပိုင်းပထမဆုံးခြေဖြစ်ဒီနေ့ဆက်မှာပဲနိုင်ရီကိုတစားစီချုပ်ပြီးမွန်မှန်ထိမ့်သိမ့်မှုမှာတော့အရင်ကချက်ချက်နဲ့နာပြင်ဆင်နိုင်ခဲ့တာတွေကိုပါပြင်ဆင်ခဲ့တဲ့အကြောင်းမွန်မှန်ထိမ့်သိမ့်ရေးလုပ်ငန်းတွေမှာကြီးကျက်သူတူဖြစ်တဲ့နိုင်ပြင်ဆရာပီတာစကာလာကပြောပါတယ်
။ဘောပရဘဲဘောစင်းတဲ့စာကြော
တဲ့ပေါင်း90အတွင်းပထမဆုံးအချိန်တိုင်းတစ်ခုလုံးကိုဖြုတ်ပြီးပြင်ဆင်လာပါ။ Gothic လက်ရာနိုင်ပေါင်းတွေကိုပါဖြုတ်ပြီးပြင်ဆင်လာပါ။
ဒီချိန်ကဥရောပတလောမှာအချိန်တိုင်းသတ်မှတ်ဖို့ကိုပိုင်နိုင်ရီဖန်တီးရမှာချက်နိုင်ငံပရမီယာလိုခမကနိုင်ရီကြီးကိုတော့အစောဆုံး1410ပြည့်နှစ်မှာစတင်တက်ဆင်ခဲ့တယ်လို့လည်းယူဆထားကြတာပါယေရှုခရစ်တော်ရဲ့တမန်တော်12ပါးပုံတွေကိုတော့18ရာစုလောက်မှာစတင်ထည့်သွင်းခဲ့တာပါချက်နိုင်ငံဖြစ်လာခဲ့တဲ့ဒီချိန်ကဘိုဟီးမီးယားလို့သိရတဲ့ဒေသကိုအုပ်ချုပ်ခဲ့သူလည်းဖြစ်တဲ့ရောမအင်ပါယာစတမမြောက်ချားစ်ပင်က1928ခုနှစ်မှာတက်ဆင်ခံခဲ့တာလို့လည်းယူဆထားကြပါတယ်1860ပြည့်လို့နှစ်တည်းကလေးကပြင်ဆင်ရေးလုပ်ငန်းတွေမှာပါဝင်လာခဲ့တဲ့ Enhays Company ရဲ့အကူအညီနဲ့မွန်မံပြင်ဆင်ခဲ့တဲ့အစီအစဉ်မှာတော့ရုံရုံပြင်ဆင်နေတဲ့အစီအပန်းတွေကိုတန်ရှင်းရေးလုပ်တာအစားထိုးတာတွေလည်းပါဝင်ပါတယ
်။ဒါနဲ့ညစ်စပရက်ခူလျာနီတ
ွေ။ရောရတဲ့အထဲမှာတော့အလားဆုံးလက်ရာတစ်ခုပါ။ Hotel လက်ရာဖြစ်ဖို့များတဲ့လက်ဘွားပုံပါတန်ပြီးလည်းလုပ်တာမဟုတ်ပဲချီနီနဲ့လုပ်တာပါ။လက်သေးတွေမှာဆိုရင်လည်း Gothic ပုံစံတွေကိုထင်ထင်ရှားရှားတွေ့နိုင်ပါတယ်
။ပြည်ပြင်းမွန်မံရမှာ나이တွင်းကစက္ကရာတွေလည်းပတ်ရမှာအသုံးပြုရဲ့ကျိုးရည်နေရာမှာဒုတိယကွာစစ်ပြီးတတ်ထုချင်းကျိုးတွေနဲ့အစားထိုးတက်ဆင်ထားတာကိုလည်းမူလအတိုင်းကျိုးတွေနဲ့ပြန်လဲလဲလဲရာအတွင်းပြင်စေးသစ်တုတ်တာတွေလည်းပါပါတယ်။နိုင်စင်မှာရှိတဲ့19ရာစုခေတ်ကမူရင်းပြက်ကင်နေရာမှာအစားထိုးလိုက်တဲ့နောက်ဆုံးပြက်ကင်အစ်စ်မှာတော့တနစ်စာရပောင်365ရက်ပါဝင်ပြီး12လရာသီဝင်ပုံနဲ့1866ခုနှစ်ကချက်အနှစ်ပညာရှင်ဂျိုးဆန်မင်းဖန်တီးခဲ့တဲ့ Prague မြို့ရဲ့သင်္ကေတအလံတွေလည်းပါဝင်ပါတယ်။
ရ
ောင်းဆုံးမှန်ပရင်ပေါက်တွေလည်းလဲလိုက်ပါတယ်။1980ပြည့်လို့နှစ်တည်းကလေးကသုံးခဲ့တဲ့တံပြူကားရဲ့နေရာမှာရောင်းဆုံးမှန်ပရင်ပေါက်တွေနဲ့ပြန်စားထုတ်လိုက်တာပါ။1971ခုနှစ်ကလေးကရှိခဲ့တဲ့ရောင်းဆုံးမှန်ပရင်မျိုးတွေကိုပြန်တက်လိုက်တာပါ
။နှစ်ပေါင်းရာချီတရှိလာတဲ့နိုင်စင်နဲ့တူပစက်ရာစင်တွေလည်းပေါ်ခဲ့ပူပါရဲ့။နိုင်ကိုပြောင်းတဲ့သူဖြက်လို့ဖြစ်စီလို့သူတွေယူသွတ်တာသိဆုံးတာတွေဖြစ်တဲ့တယ်လို့ယုံကြည်သူတွေရှိတယ်လို့နိုင်ရက်တန်နဲ့တိုင်းပြည်လည်းဒုက္ခကြုံရမယ်လို့ယူဆသူတွေလည်းရှိပါတယ်။ချိန်နိုင်မှာပဲနောက်ထပ်စိတ်ဝင်စားစရာနေရာတစ်ခုကတော့ဆလေးရာစုနှစ်ကလေးကတရှိလာခဲ့ပြီးထိမ့်သိမ့်ဆက်ရှောက်မှုမရှိပဲပြစ်ထားခံရတဲ့ပြားကြောင့်မှာပရက်မျိုးတော်ရှိပဲမိုင်တရဆိတ်လောက်ကမှရှိတဲ့လူကိုပါချေးရွာကစင့်ဂျော့ချ်ဘုရားကျောင်းဟာဒုတိယကမ္ဘာစစ်နောက်ပိုင်းကဆက်လို့တဖြည်းဖြည်းယွယွန်းပြစ်စီလာခဲ့ပြီး1960ပြည့်လို့နောက်ပိုင်းကစာပနာအခမ်းအနားတစ်ခုတွင်မျက်နှာချက်ဖြူချတဲ့အထိဖြစ်ခဲ့ပါတယ်။ဒါပေမဲ့2012ခုနှစ်မှာတော့အနုပညာဘာသာကျောင်းသားဂျက်ကော့ဟာရာဘာကဘုရားကျောင်းမှာကင်ဗတ်အဝတ်စာရည်နဲ့တစီပုံတွေဖန်တီးခဲ့ရကပြစ်ပယ်ခံခြေနေကနေခီးသွားတွေကိုဆွဲဆောင်နေတဲ့အထိပြောင်းလဲလာခဲ့ပါတယ်။ပြည်သူနိုင်ငံကခီးသွား Orion Riser ကတော့
I think it's a peaceful place. It's not
ဒီညနေနေရာတစ်ခုလို့ထင်ပါတယ်။အထူးဆန်းလို့မထင်ပါဘူး။သာသာရရနဲ့တိတ်ဆိတ်တဲ့ရွာလေးတရွာပါ
။ Korean Tourism St. George ကွန်ပျူတာအနေနဲ့နှစ်စဉ် AP လာရောက်တိုင်းထိမ့်မဲ့ပွဲတွေလည်းကျင်းပလို့ရှိတဲ့ဖျားเจ้าမှာထုံးချောက် plaster တွေနဲ့ပုံသွင်းပြီးအဖြူရောင်ဝဲရုံနဲ့လွမ်းကြုံထားတဲ့တစီရုပ်တွေဖျားเจ้าထိုင်ကုန်တွေပေါ်မှာထိုင်နေတဲ့ပစီပုံတွေနဲ့ထူးထူးခြားခြားဖန်တီးထားတဲ့ဖျားเจ้าကိုအလဲပတ်လာသူတွေရဲ့အလုံးငွေဒေါ်လာ2000ကျော်နဲ့အတူပြီးခဲ့တဲ့နှစ်ထဲမှာပဲဖျားเจ้าခုံမှုအစ်စ်လဲနိုင်ခဲ့တဲ့အထိအောင်မြင်မှုတွေလည်းရရှိနေပြီဖြစ်ပါတယ်ခင်ဗျာ
check သမရနိုင်ငံကစိတ်ဝင်စားစရာနေရာတချို့အကြောင်းကိုကိုအောင်လင်ဦးကပြောပြပေးခဲ့တာပါ VOE ရဲ့စနေညအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့မြမတခွင်းစီစဉ်ကိုအလှည့်ပေးကြအောင်ပါနိုင်ငံအတွက်အဓိကစားစရာထုတ်ပေးယူနေမှာကနိုင်ငံသားကိုတင်ပို့မှုကနေလေနိုင်ငံသားကိုရှာပေးတဲ့ငါးမွေးမြူလုပ်ငန်းတွေကိုအစိုးရကထောက်ပံ့ကူညီတင်တယ်လို့ငါးမွေးမြူသူတွေနဲ့တာဝန်ရှိသူတွေကတိုက်တွန်းနေကြပါတယ်ဒီလုပ်ငန်းတစ်ခုလုံးမှာတဝက်ကျော်ကတရားမဝင်လုပ်ကိုင်နေကြရတာဖြစ်ပြီးသူတို့လုပ်ငန်းတရားဝင်ဖြစ်အောင်လှုပ်ဆောင်ဖို့အခက်အခဲကြုံနေရတာပါအစိုးရထောက်ပံ့မှုတွေကိုလည်းတရားဝင်လုပ်ငန်းတွေကပဲရနိုင်တာမို့သူတို့လုပ်ငန်းကိုလည်းတရားဝင်ဖြစ်စေဖို့ငါးမွေးမြူသူတွေကအဓိကလိုလားနေကြပါတယ်အပြည့်စုံကိုတော့မြစ်မခသတင်းအေဂျင်စီကမတ်ကေသရီကမြမတခွင်းအစီအစဉ်မှာတင်ပြပေးထားပါတယ်
ရှိနေပြီးအစိုးရဆက်ဆက်ဖြည့်ရှင်းဖို့တန်နေတဲ့ကိစ္စတွေဖြစ်လို့နေကြပါတယ်။ဒါပြီးခဲ့တဲ့စက်တင်ဘာလတုန်းကတော့ဒါမန္တလေးမှာတရားမဝင်ဒီငါးတန်လေးကိုဒါတက်အေအကကိုဒါဒဏ်ငွေ၁၀သိန်းပေးဆောင်မယ်ဆိုပြောလဲပဲကြေညာခဲ့ပါတယ်။ဒါပေမဲ့ရန်ကုန်တိုင်းဒေသကြီးမှာတော့အဲ့လိုကြေညာချက်မျိုးမရှိသေးပါဘူး။ရန်ကုန်တိုင်းဒေသကြီးမှာဒါငါးမွေးကန်ဧကပေါင်း၈000ကျော်ရှိနေပြီးတော့ဒါတရားမဝင်ငါးမွေးကန်တွေကတော့၄000ကျော်ရှိနေနေပါတယ်
။ဒါကြောင့်ငါးမွေးကန်တွေကနေနိုင်ငံအတွက်စားငါကန်တာဒါမကနိုင်ငံသားဝင်ငွေရှာဖွေပေးနေတာကြောင့်အစိုးရအနေနဲ့တရားမဝင်ငါးမွေးကန်တွေကိုစနစ်တကျဆက်စည်းဖြည့်ဆင်းပေးဖို့လိုနေတဲ့ဆိုတော့ကြောဆုံမှုတွေလည်းရှိနေပါသေးတယ်။ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာကျော်စင်ဦးကတော့ငါးမွေးမြူရေးလုပ်ငန်းတိုးတက်စေဖို့အတွက်အရာတွေကိုတရားဝင်ဖြစ်အောင်ဆောင်ရွက်ပေးတယ်လို့အခုလိုပြောပါသေးတယ်
။ဒီခက်ခဲကြညာမှုတွေကအမှန်မှန်တော့ရှိတဲ့အခါမကောင်းဘူး။ဘာကြောင့်လဲဆိုတော့ဒါကဟိုဘောနော်မွေးမြူရေးလုပ်ငန်းရှင်တွေအတွက်နဲ့နာတယ်လို့ခုနနိုင်ငံတော်အတွက်လည်းအခွန်အပန်းသာရရှိမှုဆုံးရှုံးစေတယ်ပေါ့။နောက်ပြီးတော့လည်းဒီမားလည်းလက်ရှိနေထားမှာလည်းဒါကံသမားတွေကငါမွေးမြူရေးလုပ်ငန်းရှင်တွေကသူကဆက်ပြီးမွေးနေတဲ့အတွက်ပေါ့နော်။ဟိုအချို့ခက်ခဲပြီးတော့အများကြီးရှိရပေါ့။အချင်းဝင်နေရတာမျိုးပါမျိုးတွေပေါ့။ဒါမျိုးတွေတော့ရှိရပေါ့။အတိအကတော့တင့်တင့်တဲ့ဌာန်ကြီးပေါ့နော်။ဟိုအဲဟိုဒီတီတူတွေပေါ့အရင်ဝင်တော့ဝင်မဖြစ်စေတဲ့ဌာန်ကြီးမျိုးနဲ့ဒါကိုပြန်ပြီးတရားဝင်ပြန်ပြီးတော့လမ်းနာ39ပေါ့နော်။ပြန်ပေးတာမျိုးတို့ဒါဒီအစစ်စစ်ဆစ်ဆစ်ပြီးတော့တကယ်တမ်းလုပ်နေတဲ့ကံသမားတွေပေါ့နော်ငါးမွေးမြူရေလုပ်ငန်းရှင်တွေကိုဒါဒီလုပ်ငန်းလိုင်စင်တွေချပြီးတာမျိုးတော့အဲ့ဒါမျိုးတော့လုပ်တယ်ဒါမှပဲကျွန်တော်တို့ဒီငါးမွေးမြူရေလုပ်ငန်းတိုးတက်လာပြီးတော့ပေါ့ဒါ GDP နိုင်ငံရဲ့ GDP လည်းတက်လာမယ်ခုနပြောသူဒီပြည်သူလည်းအဆင်ပြေလာမယ်အနေအထားမျိုးရှိတယ်ဒါတို့တော့အစိုးရအနေနဲ့ပေါ့နော်အခုအချိန်မှာဒီဇိုင်းမမတ်ပေါ့ဒီဇိုင်းမမတ်မဟုတ်တော့မှအရေးယူပြီးတော့လုပ်ပေးတယ်လို့တော့ယူဆတယ်
တုံတင်းမြို့နယ်အုံမြင့်ဆောင်ကျေးရွာကလာနာ39မရှိသေးတဲ့တနိုင်တပိုင်ငါးကန်ပိုင်ရှင်ဖြစ်တဲ့ဦးမင်းအောင်ကတော့ချင်းငွေရဖို့ထက်သူတို့ငါးကန်တွေတရားဝင်ဖြစ်သွားရင်စိတ်အေးရမှာဖြစ်တယ်လို့အခုလိုဆိုပါတယ်
။အဲ့ဒါတို့2010ပြောအဲ့ဒီစကြက်ကိုတိတ်မဲ့လှုပ်ထရာတို့အဲ့ပြီးလျှောက်တာလေကွာ။ပြီးလျှောက်တာတို့ဒီတအုပ်စုလုံးပေါ့နော်။နှစ်နေရလျှောက်ပြီးတော့မြို့နယ် တိုင်ခရိုင်ကြီးကိုတင်လာတယ်ခရိုင်ကြီးတင်လာတယ်ဆိုတော့ဘယ်လိုဖြစ်လဲဆိုတော့လက်မှုနိုင်ငံနဲ့ဆက်မှုနိုင်ငံပြောင်းလာကြရည်ကွာလက်မှုကဆက်မှုနိုင်ငံဖြစ်တဲ့ကြတော့ဒီကျွေးနာရတဲ့တို့ဒီမှာမရှိတော့ဘူးလက်ရှိကစကြက်ဆိုတာလည်းမရှိတော့ဘူးကျွေးနာမှုကလည်းအဆင်မပြေဘူးအဲ့တော့ဖြစ်ဖြစ်ကြတော့ပုံစံ39ရေးချပစ်လိုက်ဟုတ်လား105ဟိုလုပ်ငန်းလိုက်စင်းလေးလုပ်ပစ်လိုက်ကံသမားဆိုလဲအဲ့လိုဖြစ်စေချင်တယ်လေအဲ့ဒါစင်းတိုင်းတာမှာတို့ဆိုကြလို့တို့မရှိမရှားလူရလဲပုံစံ39လေးရရင်နိုင်ငံတော်မှာတော့ချင်းဝင်တင်းတင်းလျောက်ပွင့်လေးတော့ရတာပေါ့နော်အဓိကစက်လေးကိုဖြတ်သိမ်းပြီးဖြတ်သိမ်းတော့အဲ့ပုံစံ39ကိုချပစ်လိုက်ရင်တို့တွေတို့ရသူဟိုကိုမရှိရှိရကြရကိုချင်းနေတာနဲ့ကိုရလက်လေးနဲ့ကိုကလုတ်ကင်ထားလဲအဆင်ပြေတယ်ကိုက39ကိုမချပေးဘူးဖြတ်သိမ်းခွင့်အဓိကမလုပ်ပြီးတော့လက်ထံထဲသိမ်းမလားတပတ်ခံထဲသိမ်းမလားဟာအဲ့အဲ့လူကြီးစိတ်တော့ကြီးဖြစ်ကြီးရတာလားအဲ့ဒါလေးချက်ပါပဲအဓိကတော့
ငားမွေးတောင်သူတွေအနေနဲ့တရားဝင်ဖြစ်နိုင်မှုအတွက်ဥပဒေနဲ့အညီအမြန်ဆုံးသွားရောက်လျှောက်ထားဖို့လိုပြီးလနာ39အထောက်အထားတွေရှိမှသာငားမွေးလိုင်စင်ထုတ်ပေးမှာဖြစ်ပါတယ်ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာကျော်စင်ဦးကတော့သူတို့အနေနဲ့အဲ့ဒီလိုငားကန်တွေတရားဝင်ဖြစ်ဖို့အတွက်စူးစမ်းဆောင်ရွက်နေပြီးထာမဆိုင်ရာတွေဘက်ကလည်းပူးပေါင်းဆောင်ရွက်ပေးဖို့လိုရဲလို့ဆိုပါတယ်
။အစိုးရဘက်နဲ့ပြောချင်တော့ပြောချင်တာတော့ဒါနဲ့အစိုးရဘက်နေလည်းဖြစ်နေတာကလည်းအပေါ်မှာကပေါ့နော်ဖွဲ့စည်းပုံရအောင်ဒီအောက်ခြေစီစဉ်တဲ့ပုံစံရမှာအချို့နေရာလေးမှာအားနည်းချက်တွေရှိတယ်။ရှိတဲ့အခါကျတော့တစ်ခါကျရင်ဒီပြည်သူအောက်ခြေအထိကိုပေါ့နော်နည်းနည်းရောက်ဖို့တိဖို့လိုအပ်တယ်။လိုအပ်တဲ့အခါကျတော့ဥမာပေါ့ခုနပြောဆိုဒီအခြေခံလူတန်းစားရဲ့ဖြစ်နေတဲ့အခက်အခဲကိုဒီလှုပ်တော့ကိုယ်စားလေးကအခြေခံလူတန်းစားတွေရဲ့အခက်အခဲကိုသိတယ်။သိတော့ဒီပုံမှာမှဒါကိုအစိုးရအဖွဲ့အနေနဲ့တည်တည်ချာချာပေါ့နော်။ဟိုဂရုဒီဇိုင်းလေးနဲ့လုပ်ပေးစီခြင်းနဲ့ဆန္ဒတော့ရှိဒုတိယတစ်ချက်ကပါလဲဆိုတော့ဒီသက်ဆိုင်ရာကိုမြို့နယ်အဆင့်ခရိုင်အဆင့်ဌာနဆိုင်ရာကြီးခဲ့တယ်ပေါ့။သူတို့အနေနဲ့လည်းဒါသက်ဆိုင်ရာပေါ့နော်အရင်ပုံစံမျိုးမဟုတ်ဘဲနဲ့အခုအချိန်မှာဒါပုံမှန်လင်းလင်းဒီပေါ့နော်ဒီအောက်ခြေလူရန်သားအခြေခံလူရန်သားတွေကိုပေါ့နော်ဟိုမြင့်မားလာအောင်သူတို့အနေနဲ့ခုနပြောဆိုအချို့နေရာတွေမှာဟိုလက်လက်ပါကင်းကင်းနဲ့အဂတိတရားကင်းကင်းနဲ့ဟိုကုညီဆောင်ရွက်ပေးပြီးတော့ဒါတွေသူတို့ကုညီပေးမယ်ဆိုရင်ဒါရှည်ရှည်ပါပေါ့နော်ဒီတိုင်းပြည်ကဒီငားလုံငန်းနဲ့ပတ်သက်ပြီးတော့တော်တော်တိုးတက်လာနိုင်တဲ့အနေအထားမျိုးရှိပ
ါရန်ကုန်တိုင်းဒေသကြီးငားလုံငန်းဦးစီးဌာနကတိုင်းဦးစီးမှုဦးလာဝင်းကတော့သူတို့အနေနဲ့ငားထုတ်လုပ်မှုတိုးတက်ဖို့အတွက်ညှော်မှန်းတာကြောင့်တရားဝင်ငားကန်တွေဖြစ်အောင်ဘယ်လိုဆောင်ရွက်လို့ရတယ်လဲဆိုတာကိုတော့အခုလိုပြောပါတယ
်ငားလုံငန်းဦးစီးဌာနဆိုတော့ဒီငားထုတ်ကုန်တိုးတက်ဖို့အဓိကပေါ့နော်ဟိုဥရောပကတာဟိုဂျိုးပန်းရတာပေါ့အဲတော့လုပ်ငန်းရှင်တွေကလည်းဒီလိုလုပ်လာမယ်ဆိုလို့ရှိရင်တရားဝင်ဖြစ်ဖို့ပေါ့နော်မသိလို့ရှိရင်လည်းဌာနတွေကိုမေးမြန်းပြီးတော့ဘယ်လိုဆောင်ရွက်ရမလဲဆိုပြီးတော့မေးမြန်းပြီးတော့ဆောင်ရွက်ခဲ့မယ်ဆိုလို့ရှိလို့ရှိရင်ဒီဓာရီမဖြစ်နိုင်ပါဘူးအိုကေခဲတွေမကြုံနိုင်ပါဘူးအခုတော့တိတ်တော့မခက်ဘူးပေါ့နော်ဟိုရှောက်မယ်ဆိုလို့ရှိရင်ကိုတို့ကတော့တရား၅တို့ဘာလို့ရဖို့ဆိုရင်ပြည်စင်းမှာအရန်ဟိုခက်တာပေါ့နော်အခုတော့သူတို့ဓာတ်ရိုက်ဒီမျိုးနေပါတယ်သူတို့တရား၅တရား၆ကဆွဲခွင့်ရှိမှာပါအဲ့ဒါကိုလည်းသူ့ဘောင်တွင်းကနေပြီးတော့တရားဝင်ရှောက်မယ်ဆိုရင်တော့အဆင်ပြေပါလားဒီကတော့ပေါ့နော်ဟိုငါထုတ်လုံးမှုတိုးတက်လာဖို့ရည်မှန်းတာပေါ့နော်အဲဒါဥရောပကလည်းဒါရွာတွေရောက်တဲ့အခါမှာဒီလိုပဲဟိုပညာပေးဟောပြောမှုတွေပေါ့နော်ဒါတရားဝင်ဖြစ်ဖို့ဒါကြီးလည်းကြိုးပမ်းပြီးတော့ဆောင်ရွက်နေပါတယ
်မြန်မာနိုင်ငံမှာငောင်းမွေးတန်ဧကပေါင်း5သိန်းနီးပါးရှိလို့နေပါတယ်ဒါတရားမဝင်ငောင်းမွေးတန်တွေကတော့3သိန်းကျော်ရှိလို့နေပြီးတော့အဲ့ဒီ3သိန်းကျော်တွေကမှတစ်ပိုင်းတစ်ပိုင်းနဲ့ဒါအလဲအလဲငောင်းမွေးတန်လုပ်ငန်းရှင်တွေလည်းရှိနေပါတယ်အဲ့လိုမျိုးတစ်ပိုင်းတစ်ပိုင်းနဲ့အလဲအလဲငောင်းမွေးတန်ပိုင်ရှင်တွေကဒါတရားဝင်မဟုတ်တဲ့ကြောင့်မို့လို့ချင်းွေလည်းမရရှိပါဘူးအဲဒါမို့လို့သူတို့အနေနဲ့ဒါငောင်းမွေးမြူတွေလောက်တဲ့အခါမှာအခုထက်ပိုပြီးတော့စနစ်တကျမွေးမြူနိုင်မှုအတွက်အခက်အခဲနေနေဆိုင်နေရပါတယ်စမောက်ကေသရီပါမြမခတဲ့အေဂျင်စီကနေ VOU ပေးပို့ထားတာပါ
မြန်မာခရီးအေဂျင်စီကမက်ကေသရီတင်ပြပေးခဲ့တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ရတာပါဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လင်းနေကြစနေညဒရိုက်ဒီလိုင်းအစီအစဉ်ကိုတင်ဆက်ပေးဖို့ရှိရမို့စောင့်မျှော်နားဆင်ကြပါအောင်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာတော်တာရှင်များရှင် VOE မြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်အောက်တိုဘာလ23ရက်စနေနေ့ညပိုင်းအတန်လွင်စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10နာရီထိစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 1953ည၊လိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ58 kHz 933လိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့စနေညတိုင်းနားဆင်နေကြတိုက်ရိုက်လေလိုင်းဆွေးနွေးခန်းဖြစ်ပါတယ်။ကိုအောင်လင်ဦးကဥဆောင်ဆွေးနွေးတင်ဆက်သွားမှာဖြစ်ပြီးကိုညံဝင်းအောင်ကအစီအစဉ်ထုတ်လုပ်ပေးသွားမှာဖြစ်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့တိုက်ရိုက်လေလိုင်းအစီအစဉ်မှာတော့မြန်မာနိုင်ငံရဲ့ဆင်းရဲချမ်းသာကွာမှုခြေအနေနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါ။ကမ္ဘာတစ်ဝှမ်းမှာဆင်းရဲချမ်းသာကွာမှုရှော့ချရေးအစိုးရတွေကဂရီးကဝတ်ပေးထားတဲ့အတိုင်းကြိုးပမ်းတဲ့နေရာမှာကမ္ဘာပေါ်ကနိုင်ငံပေါင်း158နိုင်ငံနဲ့မြန်မာနိုင်ငံအဆင့်138မှာရှိနေတဲ့အကြောင်းဒီနိုင်ငံကပြဟိတအဖွဲ့တစ်ခုဖြစ်တဲ့အောက်ဆွမ်းရဲ့မကြာခင်ကထုတ်ပြန်လိုက်တဲ့ညွှန်ကြားမှာဖော်ပြထားပါတယ်။ဆိုတော့ဘာကြောင့်ဒီလိုကွာချက်ကြီးမားနေရသလဲ၊ဘလို့ဖြစ်ရှင်းနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်။ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပြည်နိုင်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်တွေဖြစ်ကြတဲ့ဒီမြန်မာရေးတုံးသက်သူတွေဖြစ်တဲ့ဒီသွင်းဘဝမဂ္ဂဇင်းအေဒါ၊ဆရာဦးတမောင်တန်နောက်ဒေသဆရာဦးစည်ရသူတို့လည်းလေလိုင်းပေါ်မှာရောက်နေပါပြီ။ဆိုတော့အရင်ဆုံးကျွန်တော်ပြည်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့သဘောအရင်ဆုံးသုံးသက်ချက်ကလေးတွေကိုကြားချင်ပါတယ်။ဆိုတော့ဒီမြန်မာဆရာတမောင်တန်အရင်ဆွေးနွေးပေးပါခင်ဗျာ။မြန်မာနိုင်ငံမှာဆင်းရဲချမ်းသာကွာချက်ကရေဝီယာသုံးသက်မဲ့ဆိုရင်ဘယ်လောက်ထိကြီးမားနေရလို့မြန်မာနားလည်ထားတယ်လဲ။ဆရာတမောင်တန်အရင်ဆွေးနွေးပေးပါခင်ဗျာ။โอเคเสี่ยอุตมองนั้นจ้าล่ะไม่ดีครับ
เนี่ยครับนี่ไกลครับเนี่ยเราไม่ไกลกูเอานี่บาเปบาเปไว้หน่อยไม่ดี
โอเคเราถ้าสมมุติเสี่ยตมองท่านเปลี่ยนพี่สะสวยไล่ไปกูยินซ้อนเนาะเราเสี่ยอู้ซีเยตูโหเว้ดีเมโกแห่ไปพี่ซีขึ้นมาเลยสรุปเสี่ยซีเยตูนี่เราที่เมียนมาနိုင်ငံมาซินเยชั้นตากวาเจกก็บลาทีเมียจี้มาနေเลยโหပြောနိုင်တယ်ครับเนี่ยยินซ้อนไปบ่าว
ကျွန်တော်တို့ကြည့်ရတော့ဘယ်လိုတော့ဖြစ်နေလဲဆိုတော့ဆင်းရဲချမ်းသာကွာမှုကရှိတော့ရှိတယ်ဒါပေမဲ့ကျွန်တော်မြင်တော့လေအများကြီးတော့လည်းမရှိတော့ဘူးဘာလို့မရှိတော့လဲဆိုတော့ကျွန်တော်တို့ကဟိုပြောရရင်တော့ချမ်းသာတဲ့လူကလည်းနည်းနေသေးတယ်ပေါ့လေနောက်ပြီးတဲ့အခါကျတော့ဘာဖြစ်နေလဲဆိုတော့ဟိုညီရပြောရမယ်ဆိုရင်ဆိုရှယ်လစ်ခေတ်တုန်းကဆိုရင်အားလုံးညီလူညလူဆင်းရဲတယ်ဆိုတဲ့သဘောမျိုးပေါ့နော်ဆိုတဲ့အခါကျတော့ဒါပေမဲ့ဘယ်လိုတော့ဖြစ်လာလဲဆိုတော့ကျွန်တော်တို့ data တိကျတော့ဒီခံမှန်းမှုတော့ခက်တယ်ဆိုပေမဲ့ဒီနိုင်ငံပွင့်လာတဲ့အချိန်မှာစီးပွားရေးခွင့်လန်းတွေများလာတဲ့အချိန်မှာတော့တချို့ချမ်းသာတဲ့လူတွေကပုံပြီးချမ်းသာသွားကြတယ်ပေါ့နော်အဲ့ခါကျရင်တော့နည်းနည်းလေးကျွန်တော်တို့ကသတိထားဖို့လိုတယ်ပေါ့ကျွန်တော်ဒေတာအချက်လက်ကိုပြန်ကြည့်ကြည့်ရတော့ဟို2015တုန်းကနေတူတယ်အဲ့ဂီနီကိုအီဖီရှင့်ပေါ့လေဂီနီကိုအီဖီရှင့်ဆိုတော့ဒီဆင်းရဲချမ်းသာကွာမှုတိုင်းတဲ့အခါမှာအခြေပြန်ဆုံးသုံးတဲ့ဒါညွန်ကိန်းတစ်ခုပေါ့အဲ့ချက်မှာတော့ကျွန်တော်တို့ကအများကြီးတော့မစိုးတော့ဘူးပေါ့နော်ကျွန်တော်မှတ်မိတာ 38.7 လာမသိအဲ့လောက်ရှိတယ်ဆိုတော့ latest ဆိုဟုတ်ချင်မှာဟုတ်ပါဘူး။နောက်ဆက်56လောက်သားအချက်တူချင်တယ်။ဒီနေ့ခါကျတော့အဲ့ဒီတိုင်းဆိုရင်တော့ကျွန်တော်တို့ရဲ့ဆင်းချမ်းသာပေါ်ဟာမှုကအများကြီးတော့အဆုံးပေါ့နော်။ဒါပေမဲ့ဟိုရှေ့လျှောက်ကစီးပွားရေးတက်လာတဲ့အများဒါဆင်းချမ်းသာပေါ်ဟာမှုကတိုးလာနိုင်တဲ့အခြေအနေရှိတဲ့ခါကျတော့အဲ့ဒါတော့မျက်ခြေမပြတ်စောင့်ကြည့်ပြဖို့တော့လိုတာပေါ့နော်
။ဟုတ်ကဲ့အော်ကျွန်တော်ဆရာဦးတမောင်ဆန်းကိုပြန်ပြီးတော့ဆက်သွယ်လို့ရပါပြီဆရာကြီးဆက်ဆော့ကကျွန်တော်မေးချင်တဲ့မေးခွန်းတော့ဟိုဟိုရေဝီယာသုံးသက်ချက်အနေနဲ့ပေါ့လေမြန်မာနိုင်ငံမှာဆင်းရဲချမ်းသာကွာချက်ကဟိုလက်တလုံးမှာရေဝီယာသုံးသက်ချက်မှာဆိုရင်ဘယ်လောက်ထိကြီးမားရလို့များနားလည်ထားတယ်လဲဆရာ
အဲရေဝီယာအချင်းတော့ဟိုကျွန်တော်တို့ဟိုကဲကင်းတဲ့နေကိုသူတို့ကြီးတဲ့အခါမှာတော့ GDP ကို efficient နဲ့ကြီးတယ်ဆရာအဲ့ဒါအဲ့ဒီမှာတော့ဖြစ်ရှိတဲ့နှစ်ခုရှိတယ်တစ်ခုကတော့ဒီလောက်မကြီးဘူးလို့ပြောတယ်တစ်ခုကတော့ကြီးတယ်လို့ပြောတယ်ပေါ့ဗျာအဲ့တော့ပထမဆုံးလေးလာတဲ့လူတွေဂျာမန်ပါကကတော့ကွဲရမှုရှိနိုင်တယ်လို့ထင်တယ်ဒါပေမဲ့ကျွန်တော်တို့အရက်မြင်ရရင်တော့ပြန်သချမ်းသာကွာမှုကကြီးမားလာတဲ့သဘောပေါ့နော်အဲဒီလက်ဒီမှာဆိုလို့ရှိရင်ကျွန်တော်တို့ကဒီမဲ့ရာမဲ့နော်ကျွန်တော်တို့လက်လက်စားတွေကအဒီတက်က င်တို့လွတ်လိုက်ရပြီးသားဖြစ်ကြတဲ့အနေမှာအရေးအတွက်ရံတော့ကြောက်မသွားဘူးညာမြို့ပြမှာကြတော့လေကျွန်တော်တို့ဆင်းရဲတဲ့ slam တင်လို့ပြောတဲ့စင်ဒီဘုံတွေမှာနေရတဲ့မြို့ပြဆင်းရဲတဲ့ကျွန်တော်ကြားသွားတယ်လေတိုးလာတယ်ဆိုတော့ပို့ပြီးတော့ဟောဟလာတယ်လို့ပြောရမယ်တော့လို့တော့ဒီဘူးရအဖြစ်ပြောလို့ရတာပေါ့နော်တခြားဒီလာချက်တွေကတော့ဒီလာချက်တွေကကွဲပြားနေတော့ကျွန်တော်တခြားလို့မပြောတတ်
โอเคสรุปดิซินเยချမ်းသာဒီကွာမှုဒီရှော့ချရဲ့ဒီဂရိပြူထားတဲ့ဒီအစိုးရရဲ့ဆောင်ရွက်ချက်တွေကိုအခုကအကဲပြတ်ထားတဲ့အောက်ဆွမ်းရဲ့လေးလာချက်ထဲမှာဆိုရင်တော့ဒီซินเยချမ်းသာကွာမှုရှော့ချရဲ့တွေအစိုးရရဲ့ပညာရေးကျန်းမာရေးဒီလူမှုရေးမှာတုံးဆွဲတာတွေနောက်အခွန်စနစ်နဲ့ဒီအလုပ်ကမခွင့်ရေးတွေနဲ့တိုင်းတာထားတာကိုတွေ့ရပါတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့ဒီซินเยချမ်းသာကွာမှုမှာရောအဓိကအကြောင်းရင်းကဘာကြောင့်လို့ဆိုနိုင်လဲဆရာတမန်လားဟိုဒီဘ
ွားကျွန်တော်ဟိုကျေတနာကွာမှုကိုပြန်လည်ညှိကြတဲ့အခါမှာအဲကျွန်တော်တို့တက်နိုင်တဲ့လူတွေကခုန်ခေါက်ပြီးတော့ဆင်းရဲတဲ့လူတွေခံစားနိုင်တဲ့ခွင့်လန်းလေးကိုပို့ပြီးတော့ဖန်တီးပေးတာပေါ့လေအဲဒီခါမှာတော့ကျမရေးပညာရေးသူမျိုးရေးခနာအောင်ဆွေဟာထောက်ပြထားတဲ့ဖိလစ်ပင်မောင်မျိုးဒီမှာပေါ့အဲတော့အဓိကကတော့ယူကအဖြစ်ဆိုလို့ချင်းတော့အချုပ်ပုံစီမှာခံဝဲမှုပါပြည်ကြောင်းလေးမလုံနိုင်တာပေါ့အထူးသဖြင့်ကျွန်တော်တို့ဆင်းရဲတဲ့သူတွေကိုဦးစားပေးမဲ့ဒီစီးပွားရေးဖွံ့ဖြိုးတိုးတက်မှုဘဝဒအဖို့ဆောင်နိုင်တာပေါ့နော်။ဆိုစီးပွားရေးဖွံ့ဖြိုးတိုးတက်တိုင်းလည်းတည်ခဏကွာမှုကချင်းသွားတယ်လို့ပြောလို့မရဘူး။အဲ့လိုတိချာဒီဇိုင်းကိုလုံးမရတယ်။အဲ့ဒီကမှအားနည်းတယ်လို့ပြောမှာပေါ့။
ဟုတ်ကဲ့ပါဆရာဦးတင်ပါမယ်ဆိုတော့ကျွန်တော်ဆရာဦးစီရဲ့သူရဲ့သဘောထားလဲဟိုကြားချင်ပါတယ်ခင်ဗျကျွန်တော်တို့အခုမြန်မာနိုင်ငံရဲ့ဆင်းရဲချမ်းသာကွာမှုမှာအဓိကအကြောင်းရင်းတွေနဲ့ပြောနိုင်တာဘာတွေများတွေ့မိတယ်လဲခင်ဗျ။
အကြောင်းရင်းတော့အများကြီးပေါ့ဗျာကျွန်တော်တို့ကဟိုစီးပွားရေးဖွံ့ဖြိုးတိုးတက်မှုကလည်းတက်တော့တက်နေတယ်ဒါပေမဲ့ဟိုကိုယ်ပန်းတလောက်တော့ကျွန်တော်တို့မတက်ဘူးပေါ့နော်နောက်ပြီးတဲ့အခါကျတော့ဒီဆင်းရဲတဲ့လူတွေမှလည်းခွန်လန်းနေရကျွန်တော်တို့လဲသွားတဲ့အခါကျတော့အခြားနိုင်ငံတွေကိုကြောင်းပြီးတော့လောက်ကန်ရှာနေရဥပမာထိုင်းလိုဟာမျိုးပါဆိုရင်တန်းနဲ့ချီပြီးရောက်နေမလေးရှားတို့ဘာလို့မှလည်းကျွန်တော်တို့ကရောက်နေပေါ့နော်ကိုရီးယားတို့ဘာလို့လဲရောက်နေခါကျတော့ဒါတွေကတော့ဒီချက်တွေကိုပေါ်ပြတာပေါ့ဆိုတော့ဟိုဒီရောဖြစ်ရှင်းကြီးရောမျိုးစုံတော့ကျွန်တော်ပြောကြပါရဲအတူခုဒီ outside and index ကတော့ဘာသွားတွေ့လဲဆိုသူကတော့ inequality ပေါ့လေဒီဟိုဆရာချမ်းသာကွာမှုလက်ရှိအခြေအနေကိုတိုင်းလာတဲ့ဆိုင်သူကသူရရတဲ့ဒီဆရာချမ်းသာကွာမှုကိုရှော့ချခြင်းစိတ်ပေါ့နော်သူက commitment to reducing inequality လို့သူပြောထားတဲ့ခါကျတော့ဒီဘယ်လောက်လုပ်နေတယ်လဲပေါ့နော်အဲ့ပုံမှာသွားပြီးတော့ကျွန်တော်ကြည့်တာပေါ့လေဒီခုနဆရာတမောင်တန်းပြောခဲ့တဲ့ဟာပေါ့လေဒီဆန္ဒလူကြီးကနေပို့ပေါက်ပြီးရင်ဆင်းရဲလူကြီးဝေးပြီးအဲ့တော့ပြီးရင်ဆိုးရတဲ့တုံးကြီးကကျွန်တော်ပညာရေးကျန်းမာရေးမှာဘယ်လောက်သုံးလဲကျွန်တော်တိုင်းထားတဲ့ခါကျတော့လက်ရှိဟိုကွာဟမှုကိုတိုင်းထားတဲ့ဆိုင်ရင်သူကဆိုးရရဲ့ဒီကွာဟမှုကိုရှော့ချခြင်းစိတ်ကိုတိုင်းနေတာမျိုးဖြစ်နေတာပေါ့နော်နောက်ပြီးရင်ခါကျတော့ကျွန်တော်ဆက်ကြည့်ရခါကျတော့ဟိုအောက်ထက်ဒီလောက်ထလာကြတော့ဘာလို့ရှိမရှိပေါ့လေဒါတွေဘယ်လောက်တိုးပြီးလဲဆိုရဲအားဆိုဥပမာဆင်းဦးလိုဟာမျိုးဆိုအောက်ထက်လောက်ထလာကြသူကတကယ်လို့မရှိဘူးဆိုရင်သူ့ရဲ့ဆင်းကကျွန်တော်ကြာသွားတဲ့ဟာမျိုးတော့သွားတော့တွေ့ရတော့သူ့ရဲ့သဘောတရားတော့ကျွန်တော်ကကြည့်ဖို့လိုတော့ပေါ့လေသူအစိုးရချော့ချလူစိတ်ကိုဆင်းချမ်းသာပေါ့ချော့ချလူစိတ်ကိုပြောတာဖြစ်နေတာပေါ့နော်ဒါ
ဟုတ်ကဲ့ပါဆရာဦးစီသူဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းပေါ်မှာရောက်နေပါတယ်ဒီထဲကဟိုတယောက်ကတော့ကျွန်တော်ကိုသီးလည်မှုကထိုင်းနိုင်ငံကကိုသီးလည်မှုရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျကျွန်တော်အနေနဲ့တော့ဆင်းရဲချမ်းသာမှုကွာဟတယ်ဆိုတော့ကျွန်တော်တောဒီတာမှာအဓိကခံရပါတယ်ခင်ဗျဘာဖြစ်လဲဆိုရင်ကျွန်တော်တို့တော့ဟိုအပေါ်ကနေပြီးတော့တော့ရှောက်ပြီးတစ်ဖက်ဆင်းမယ်တော့အော်ရောက်မဆုံးတော့အများကြီးပြရပါတယ်ခင်ဗျဂိတ်အပေါင်းများစွာပြရပါတယ်နော်ကားနဲ့သွားမဆုံးလဲကျွန်တော်တို့ဂိတ်ပေါင်းများစွာပြရပါတယ်အဲအကြောင်းမို့တောဒီသားမှာအခမ်းအနားဆုံးပါပဲခင်ဗျနောက်ပြီးတော့နော်မြမပြည်သူတွေလည်းအားလုံးပဲပေါ့ဗျာနော်တန်တန်တပိုင်လောက်ခွန်းတော့ပြေးဖို့လိုတော့ပေါ့ဗျာအဲ့ဒါမှပဲကျွန်တော်တို့ပြည်သူတွေကတော့နည်းနည်းဟိုတာတာရရာလောက်စားခံစားနိုင်မှဖြစ်ပါတယ်နောက်ပြီးတော့ကျွန်တော်တို့မြမပြည်မှာနော်ဆင်းရဲချမ်းသာမှုကွာဟနေတာကတော့ဒီအစိုးရရဲ့ပြည်ထောင်မှုလည်းပါတော့ဗောဗျာအစိုးရပြည်ထောင်မှုများရတော့ပြည်သူတွေအတွက်တော့လုံးဝလုံစားပိုင်ခွင့်မရတလို့เนาะပြည်နာမှုလည်းများနေမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုစည်းလက်မှုဆွေးနွေးတာကျေးဇူးပါနောက်တူကတော့ကျွန်တော်မြန်မာနိုင်ငံကိုမင်းမင်းမှာကိုမင်းမင်းလည်းဆွေးနွေးနေတာမင်းမင်းညင်တာရှိရင်ဆွေးနွေးမင်းမင်းနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီတော့ကဟိုပါလေကောင်းတယ်ကဒီလေးလေးကြီးတော့ဟိုအသေးစိတ်ပြောရင်တော့လည်းပြေကြတာဗောဗျာဒါကြီးတော့လေ
ကျွန်တော်တို့မြင်တာကတော့ဒီတိုင်းဒီဆင်းရဲချမ်းသာမှုကဟောက်ရတော့ကျွန်တော်နိုင်ငံတော်ရဲ့ကျွန်တော်ကပြောရမှာနောက်ပါဒီတူရဲ့ကြည့်ကြည့်ပေါ့နော်ဒီလိုဝင်ဝင်ကြည့်ကျွန်တော်ကပြည်သူကျွန်တော်ကပြောနိုင်မှာရှိသွားမယ်ညာအဲ့တော့ကျွန်တော်ကဒီလိုနိုင်ငံမှာကဒီတရားလောကဂရုမကွေဝင်ရအားနေနေလား
ว่าเนี่ยก็จะวินวินตาเนี่ยเอาบาลูอ่ะมั้ยสรุปคือเราไม่เอาเปล่าเนาะว่าคือเราว่าโหที่ทอดอ่ะเนี่ยดาเนี่ยเราพูดถึงมาอธิบายต่อไม่ทอดอ่ะเบลูออกมาเลยเราว่าโหตอเลยก้องเลยคือเราไม่เจอดิเบลูออกมาเลยโอเคคอมเมนต์ลุยยิงก็เปล่าครับเนี่ยยาไปกูจําไม่ชื่อเลยชื่อไม่ชื่อเลยโหนายงานนี้ก็ไม่ได้มาครับกูนายงานมาเลยไม่ต้องคุยกันเลยมาเลยคือเราจะเอาเออแล้วอีอาร์ก็เราคิดว่าทุกคนนี่เลยเราทอดอ่ะอย่างนี้ก็ไม่ทอด
ဆက်လို့ရတယ်ဟုတ်ကဲ့
ကိုကိုကိုမေမေကိုမေမေအဓိကဆိုလို့ကျွန်တော်ကကျွန်တော်နားလဲတာတော့ဟိုဟိုအလောက်ကခွင်းလန်းနေပါနေတယ်ဒီဝင်ငွေနှိမ်ပါနေတယ်ဆိုရဲဟာအဓိကထောက်ပြကျင်တယ်လို့ကျွန်တော်နားလဲပါတယ်ဒါနဲ့ပတ်သက်လို့ကျွန်တော်ပင်နယ်ဆွေးနွေးတဲ့ပုံကိုယ်တွေကိုလည်းပြန်ဆွေးနွေးစေချင်ပါတယ်ဒီအောက်ဆွဲရဲ့လေးလာချက်မှာပဲဟိုထောက်ပြထားတဲ့တစ်ချက်တွေ့ပါတယ်ဒီနေထိုင်ရေးအတွက်အများဆုံးဒီလိုတုံးဆွဲရတဲ့ဒီဖွံ့ဖြိုးဆဲနိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါနေတယ်ဆိုပြီးသူကဖော်ပြပါတယ်ဆိုတော့ဒီရရဲ့ဝင်ငွေကဒီတော်တော်များကိုဟုတ်ပါလေဒီနေစရာအတွက်သုံးနေရတာကရောကျွန်တော်မြန်မာနိုင်ငံမှာပြဿနာတစ်ခုများဖြစ်နေသလားဆရာတမောင်လည
်းဟုတ်တယ်သူကဒီကျွန်တော်နေစိတ်တည်းကြီးတာပေါ့နော်နေစိတ်ကြီးတယ်စားစိတ်ကြီးတယ်ပေါ့လေအဲ့လိုကြီးတာမှာခုနကျွန်တော်ဒီပြောပြောမယ်ဒီ OA လူဝါဒတွေနဲ့ပတ်သက်တယ်နောက်ပြီးတော့ကျွန်တော်တို့ဒီလျက်စစ်လူဝါဒတွေနဲ့ပတ်သက်တယ်ဒါကစကူစိုးအဆူအထက်ရေးဆိုရဆက်ဆက်ပြီးကြည့်ကြတဲ့ကိစ္စတွေနဲ့အများကြီးဆက်ဆက်ပါတယ်။အခုလေးခြေတက်လူသားကြီးဆိုလို့ရှိရင်လည်းခုနကကျွန်တော်တို့ Fast Block ဖြစ်တဲ့အနေအဝေးချိုင်းရဲ့အတွက်နိုင်ငံတော်ဝိုင်းဆိုပြီးတော့နိုင်ငံတကာမျိုးတွေကိုလုပ်ခဲ့တယ်။ဒါပေမဲ့နေရာဝေးချိုင်းကိုမလုပ်နိုင်ဘူး။အဲ့ဒါအရေးဆိုရတဲ့ခက်မှာတော့အဲ့ဒီဟာကိုပြန်လဲပေါ်ဆောင်မယ်ဆိုပြီးတော့စင်လာကြတာကြာမှုတွေဒါပေမဲ့မဖြစ်ဘူး။အခုအချိန်မှာလည်းအဲ့ဒါမကြောက်ဘောနော်အဲ့တော့ဒီဒုရပြောရမယ်ဆိုလို့ရှိရင်ဒီမဲ့ဒီလူတွေအတွက်ဗမာပြည်ရဲ့ဒီဆင်းရဲချမ်းသာကွာဟာမှုနဲ့ဆင်းရဲမှုပပျောက်ရေးလှုပ်ရှားမှုမှာဒုရရပြည်တွေကအစိုးရဆက်ဆက်ရဲ့ကြောက်ထုတ်မှုကိုပြောရမှာပေါ့ဗျာ
ဟုတ်ကဲ့ဆရာဦးတမန်ဆွေးနွေးရကျေးဇူးပါဆိုတော့ဆရာဦးစီရဲ့သူရဲ့သဘောထားလည်းကြားကြပါလေခင်ဗျာဆောစောကျွန်တော်ပြောသလိုပေါ့လေဒီမြန်မာနိုင်ငံမှာဟိုလူတွေရနေတဲ့ဝင်ငွေရဲ့တော်တော်များကိုဟိုနေဖို့စရိတ်တွေကိုတုံးနေရတယ်ဆိုတော့ဟိုပြောမယ်ဆိုရင်တော့ဒီဟိုဝင်ငွေနှိမ့်ဝင်ငွေထုတ်ဝင်မမြဘူးပေါ့နော်ဝင်ငွေနှိမ့်တဲ့ပြဿနာများကျွန်တော်မြန်မာနိုင်ငံမှာဒါကပြတ်ဟိုဆင်းရဲချမ်းသာကွာမှုမှာပြဿနာတစ်စုံတစ်ရာများဖြစ်နေသလားခင်ဗျာ
ခုနကကျွန်တော်ဆက်ကျင်တော့ဒီ၃ပုံ၄ပုံတော့လူကြီး၃ပုံ၄ပုံတော့ကတော့ရတဲ့ဟာကသူအစားကဝင်နေရေးတယ်လို့အဲ့ဒါနဲ့သူကကုန်တော့တခြားပညာရေးကိုပါအသုံးလုပ်နေရအောင်တကူရှင်းလို့ရအောင်လဲတော့ကုန်တော့တော့ခုနလည်းကျွန်တော်လည်းပြောတော့တယ်လက်တော်များသွားသွားပါတယ်ဟုတ်အဓိကတော့ကျွန်တော်မြင်တာတော့လေဟိုအလောက်ကန်အခွင့်အလမ်းပေါ့လေအလောက်ကန်ကဟိုရတော့ရတယ်ရတဲ့အခါကျတော့လဲတော့လောက်ခလကနေတယ်နေတယ်ဆိုတော့လဲပါကြောင့်လဲဆိုတော့ကိုယ်အလုပ်ပေးနိုင်တဲ့လူရဲ့အခြေအနေရှိမယ်၊ကျွေးဝဲလုပ်ငန်းအခြေအနေရှိမယ်။နောက်တစ်ခုကတော့အဲ့လူတွေရဲ့ကျွန်တော်တို့မြန်မာတွေရဲ့ဟိုပုံလုံးစွာပေါ်ပြီးတော့ productivity ပေါ့။အဲ့ကောင်ကနေတဲ့ခါကျတော့ဝင်ငွေလွတ်ခါတာကြီးလဲနေတော့တာကြီးလဲပါတယ်ပေါ့နော်။အဲ့ဒီထဲမှာမှဘာပြန်ဖြစ်ပြန်လဲဆိုတော့ဈေးကြီးရပါလေ။ဈေးကြီးရဆိုတော့ဟိုစီဝင်းတို့သွားကလာကတော့အဲ့ဒါတွေပေါ့ဒီဒီငေးကားကဒီဆန်းကားကအဲ့ဒါတွေကပြန်စားသွားတဲ့ခါကျတော့ကျွန်တော်တို့ကဝင်ငွေရနေရတဲ့အချိန်မှာဈေးကပြန်ကြီးနေတယ်အခုပေါင်းရတာကိုဒီချို့နိုင်ငံတွေမှာကြဝင်ငွေရနေတယ်ဒါပေမဲ့ဈေးကနေတော့ဘာပြောကာမိတယ်ဒါမှမဟုတ်ဈေးကကြီးနေဝင်ငွေများတော့ပြန်ကာမိတယ်ကျွန်တော်တို့ကတော့ဝင်ငွေရလည်းနေတယ်ဈေးကလည်းကြီးတဲ့ခါကျတော့အဲ့မှာပုံပုံပြီးတော့ကျွန်တော်တို့ကထိရတာပေါ့အဲ့ခါကျတော့အပြင်ထွက်ပြီးလှုပ်လှုပ်ပြီးတော့ဒီသားစုကိုပြန်ထောက်ပံ့ရတဲ့အခြေအနေတွေကျွန်တော်တို့ဖြစ်လာတာတွေ့ရတယ်ပေါ့နော်ဒီဝိုင်းလုံးမင်းစနေကြတော့လည်းယင်းနှုတ်နယ်မှုအတွက်ဝင်ငွေရ sorry အဲ့ယင်းနှုတ်ငွေရအလွယ်တကူမရနိုင်ဘူးပေါ့နော်ဆိုတဲ့ခါကျတော့ဟိုကျော်ရင်းနဲ့နေနေကြတဲ့ဟာမျိုးတွေချက်လာပါလေအလုပ်သမားကလည်းလောက်ခလာတာတိတ်ကောင်းကောင်းမရနိုင်ဒီခါကျတော့လုပ်ငန်းရှင်ကလည်းအရင်ကြီးရမရနိုင်ဟိုလောကစားအားနေရဆိုတာလည်းပညာရေးအားနေတာလည်းပါတော့ပေါ့လေဆိုတော့အဲ့လိုမျိုးချက်တွေစုဆုံနေတာပေါ့ကျွန်တော်တို့ရှိပါတော့
ဟုတ်ကဲ့ဆရာဦးစီသူဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုဟိုစာရေးပေးပို့တာ Facebook တွေကနေဟို
ပြောထားရတယ်တော်တော်များရှိနေပါတယ်ဒီထက်ကစာစာတော့ဥတင်ဝေးရဲ့စာပါခင်ဗျဟိုမက်ဆေ့မှာဖတ်ပြပေးပါဦ
းဟုတ်ကဲ့ပါဥတင်ဝေးရေးထားတာကတော့မြန်မာနိုင်ငံရဲ့ပြည်သူလူထုဟာဘာလို့ဆင်းရဲတွေနဲ့ရောက်ပြီးချမ်းသာသူလက်တဆုပ်စာပဲရှိနေတယ်လဲဆိုတာကတော့တိုင်းပြည်ရဲ့တရားစာတတွေကိုရောင်းလုပ်ပိုင်ခွင့်ရှိသူတွေကစီးပွားရေးလုပ်လေယာဉ်မြေတွေတိမ်းတောင်သူတွေအလုလက်မဲ့ဖြစ်ဒေါ်လာတွေကိုနိုင်ငံခြားဘဏ်တွေမှာထားပြီးနောက်ကျောင်းပြန်အရင်းမြစ်ကတိုင်းအမျိုးသားရင်ကြားစီရေးတိုင်းတွေနဲ့ကာယံပြီးမိမ့်မိန်ကြီးနေနေကြတဲ့ချမ်းသာသူတွေကြောင့်ပါပြည်သူလူထုကိုတော့ကျန်းမာရေးပညာရေးကိုမဖြစ်စလောက်ဘဏ္ဍာငွေသုံးပြီးချမ်းသာသူတွေကတော့နေမကောင်းရင်နိုင်ငံခြားသွားခုသားသမီးတွေကိုလည်းနိုင်ငံခြားမှာပညာသင်ကြပြီးပြည်သူတွေကတော့ပညာရေးနှင်းကြ၊ကျန်းမာရေးနှင်းကြ၊စီးပွားရေးနှင်းကြတော့နောက်တန်းအဆင့်ရောက်ပြီးစီးရင်ချမ်းသာကွာဟချက်အလွန်ကြီးမားသွားတာပါဗျာ
။ Okay ကျေးဇူးပါ။ Okay ဒါတော့ဥတင်ဝင်ရဲ့ပေးစာပါ။နောက်စာစာကကျွန်တော်တို့အမေရိကန်ပြည်တော်စုကမောင်တက်တနာရဲ့ပေးစာပါ။ကိုညံဝင်းအောင်ဖတ်ပြပေးပါခင
်ဗျ။ Okay ခင်ဗျ။တဘာဝရင်းမြစ်တွေလည်းပေါ်ကျွေွားတယ်အရှေ့အနောက်နိုင်ငံတွေနဲ့အလွယ်တကူဆက်သွယ်နိုင်တဲ့ပထဝီသွင်းပြင်အနေထားတွေကလည်းဒေသတွင်းနိုင်ငံတွေထက်သာလွန်တဲ့ရင်းနှီးမြှုပ်နှံလိုတဲ့အရှေ့အနောက်ဖွံ့ဖြိုးပြီးနိုင်ငံတွေအများအပြားရှိနေပါလျက်တိုင်းပြည်ဆင်းရဲမွဲတေပြီးဆင်းရဲချမ်းသာကွာဟနေရတဲ့အဓိကအကြောင်းရင်းကစနစ်ဆိုးကိုပုံစံအမျိုးမျိုးပုံဖော်နေကြတဲ့လူတစုကြောင့်လို့ပဲယူဆမိပါတယ်၎င်းတို့ရဲ့မူဝါဒအပေါ်အခြေခံတဲ့ပညာရေးစနစ်ကိုပြဋ္ဌာန်းပြီးပြည်ပရင်းနှီးမြှုပ်နှံမှုတွေကိုကန့်သတ်လိုက်တာကြောင့်အလွတ်လပ်မဲ့ဥယျာဉ်တွေအစမတန်များပြားလာပြီးအထွေထွေလူမှုရေးအကြတဲ့တွေနဲ့နှစ်ပေါင်းများစွာရင်ဆိုင်ကြုံတွေ့ခဲ့ရပါတယ်။ပြည်သူတွေရဲ့မြေယာပိုင်ဆိုင်မှုနဲ့လူမှုဘဝဖွံ့ဖြိုးတိုးတက်ရေးအကာအကွယ်ပေးမဲ့ဥပဒေဟာလည်းမရှိသလောက်ပါပဲ။အဆိုးဆုံးကတော့အကျင့်ပြတ်ခြားစားမှုယောဂါဆိုးကြီးပါပဲ။ဒီယောဂါဆိုးကြီးကြောင့်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အမှန်ကန်အသုံးချနိုင်မဲ့အခွန်အခတွေဟာအုပ်ချုပ်သူလူတန်းစားနဲ့ကန့်မြောင်နေသူတွေအကြိုက်ထင်ရှားဆိုင်ခွင့်ရနေတာကြောင့်ပုံမူချမ်းသာလာကြပြီးပြည်သူတွေမှာအခွန်အတုပ်တွေနဲ့ပုံမူဆင်းရဲကြက်တဲလာနေပါတယ်။ခြားစားမှုတွေကြောင့်ဆုံးရှုံးသွားတဲ့အခွန်အခတွေဘလောက်များသလဲဆိုတာကိုပြည်ပရင်းနှီးမြှုပ်နှံမှုတွေအများအပြားမရှိပဲအခွန်အခတွေစနစ်တကျကော့ယူပြီးတိုင်းပြည်ဖွံ့ဖြိုးရေးနဲ့ဆင်းရဲချမ်းသာကွာဟမှုကိုနည်းနိုင်သမျှနည်းအောင်ပြုပြင်ပြောင်းလဲနေတဲ့လက်ရှိအစိုးရကမီးမောင်းထိုးပြနေပါတယ်။အကယ်၍ပြည်တွင်းညဉ့်ညံ့ရေးတည်ဆောက်နိုင်ပြီးရခိုင်အရေးကိုပါအချိန်တိုအတွင်းဖြေရှင်းနိုင်မဲ့အခြေခံဥပဒေပါပြင်ဆင်နိုင်မဲ့ဆိုရင်စည်ရဲချမ်းသာကွာဟမှုဟာလုံးဝကျင်းမြောင်းသွားနိုင်ပါကြောင်းတင်ပြလိုက်ရပါတယ်ခင်ဗျ
။ဒါတော့အမေရိကန်ပြည်သူဆိုတာမောင်တက်တနာရဲ့စာပါ။နောက်စာတစ်စာလည်းတလဲစာလည်းဖော်ပြခြင်းပါတယ်။သူကတော့မြန်မာနိုင်ငံရဲ့ဒေါက်တာချော်ရှင်ဖြစ်ပါတယ်။ကိုအောင်ဆွေပဲဖတ်ပြပေးပါဦးခင်ဗျ။
ကိုလိုနီခေတ်ကစပြီးတော့ပြောပြရစီဗြိတိရှားတို့ဟာအရင်ရှင်စနစ်နဲ့မြမစီးပွားရေးကိုဂုတ်သွေးဆုပ်ချလေခဲ့ပါတယ်စံစဘာကျွန်းသစ်ရေနံဓာတ်တထုတည်ယူပို့ဆောင်ရေးစားလိုက်ဂျင်းနံလျှက်စဲအကုန်လုံးကိုပိုင်ဆိုးခဲ့ပါတယ်လွတ်လပ်ရေးရပြန်တော့လဲကိုလိုနီစီးပွားရေးဘဝဟောင်းကြီးကိုအပြီးပိုင်ဖြတ်သိမ်းရှင်းလင်းခြင်းမလုပ်နိုင်ခဲ့ခြင်းကပြည်ရင်းစစ်စတင်ပေါ်ပေါက်လာခြင်းအခြေခံအကြောင်းတစ်ရပ်ဖြစ်ခဲ့ပါတယ်ပြည်ရင်းစစ်ကိုအမြင့်ပြတ်ချေမှုန်းရေးကိုသာပါလီမန်ခေတ်တလျှောက်ကြိုးစားခဲ့ပါတယ်1950ပြည်လွန်ကာလတွေမှာကိုလိုနီအကျဉ်းချုပ်တွေရှင်းလင်းနိုင်ဖို့နီလန်ပေါင်းစုံလုပ်ခဲ့ပါတယ်။ပြည်တော်သားစီမံကိန်းကိုအရင်းအနှီးမြောက်များစွာနဲ့လုပ်ခဲ့ပေမဲ့ကန့်ကြမ်းမှမွေးခဲ့ရပါတယ်။စီမံကိန်းသာရပ်ဆိုင်ခဲ့ပေမဲ့နောက်ဆက်တွဲပြဿနာတွေကျန်ခဲ့ပါတယ်။ပြည်အောင်စုအစိုးရအတွင်းအကွဲပြဲတွေပေါ်လာတဲ့စီးပွားရေးဆုပ်ယုပ်လာတဲ့လူမှုမကျေနပ်မှုတွေများလာတဲ့ခွဲထွက်ခြင်းတွေပေါ်လာတဲ့အိမ်ဆောင်အစိုးရလက်ထက်အာဏာလွှဲခဲ့ရပါတယ်။အဲ့နောက်ဒေါ်လာရေးကောင်စီအာဏာသိမ်းပြီးတော့ပြည်သူပိုင်သိမ်းခဲ့ပါတယ်ဆိုရှယ်လစ်စီးပွားရေးခေတ်ကာလအတွင်းဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံများ LDCs စည်ရင်းဝင်ခဲ့ပြီးတော့ဒီနေ့ထိရုံးမထွက်နိုင်ခဲ့သေးပါဘူးယနေ့ခေတ်ပြောင်းကာလမှာ1ပြည်တွင်းညဉ့်ဉန်းရေး2စီးပွားရေးအတွက်တိုင်းပြည်တည်ငြိမ်ရေး3ကောင်းမွန်သောအုပ်ချုပ်ရေးဒီ3ချက်ပြည့်စုံအောင်လုပ်နိုင်မယ်ဆိုရင်စည်ရင်းချမ်းသာကွာမှုတက်တာမိမယ်လို့ထင်မိကြောင်းပါခင်ဗျာ
โอเคဒါတော့ဒေါက်တာချော်ရှင်ရဲ့ပေးစာပါနောက်ကျွန်တော်တို့ဒီ Facebook ပေါ်ကနေ message တွေအခုကျွန်တော်တို့ဝင်နေတဲ့အထဲမှာတော့တယောက်ကကက်သရင်းစုဆိုတဲ့တယောက်ကတော့ဒီမြန်မာနိုင်ငံမန္တလေးရထားလမ်းတစ်လျှောက်မှာဆိုရင်ねစင်းရဲသားတွေအများကြီးပါတဲ့ရန်ကုန်တစ်ခုပဲကောင်းနေတာပါဆိုပြီးရေးပါတယ်နောက်တစ်ခုကတော့ရင်းမွန်လှဝင်းဆိုတဲ့ account page မှာသူကတော့မြန်မာပြည်စင်းရဲတာအစိုးရဝန်ထမ်းတွေရဲ့အကျင့်ပြည့်မှုအစိုးရရဲ့ဥပဒေကိုတင်းတင်းကျပ်ကျပ်မကင်တွယ်လို့ဖြစ်ရတာပါဆိုပြီးသူကရေးပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ပြည်နယ်ဆွေးနွေးမဲ့ပုံစံတွေကိုပြန်ပြီးတော့ဆွေးနွေးစေချင်ပါတယ်အခုဒီစစောကစာရေးထဲမှာထောက်ပြရတာရှိပါတယ်ဒီ Facebook ပေါ်မှာမှတ်ချက်တွေမှာပါပါတယ်ဒီမြန်မာနိုင်ငံမှာအခွန်အခကောက်ခံမှုတွေစနစ်တကျမရှိတာအကျင့်ပြည့်ခြားစားမှုပြဿနာအုပ်ချုပ်ရေးပိုင်းမှာအားနည်းရတယ်ရှိရဲဆိုပြီးတော့ဟိုထောက်ပြကြတာတော်တော်များရှိပါတယ်ဆိုတော့ဒါ
ကိုဖြစ်ရှင်းမှုပေါ်လေဒီဆင်းရဲချမ်းသာကွာမှုဖြစ်ရှင်းတဲ့နေရာမှာဒီကိစ္စရရဲ့အရေးကြီးရယ်ဆိုတော့ဒါတွေကဘလို့ပုံစံနဲ့များဖြစ်ရှင်းလို့ရနိုင်မယ်ဆရာတမောင်းနဲ့အရင်ဆွေးနွေးပြပါလားခင်ဗျာ။ဟောကောင်းဆောင်မှုကဆင်းရဲမှုတစ်ချက်ရေးအပေါ်မှာဖိုင်းဖက်ချက်ပြပြပြလို့ရှိလို့လို့ရပေါ့နော်။အစိုးရဆက်ဆက်အဲ့ဒီအချက်မရှိဘူး။ကောင်းဆောင်ရင်မလေးလက်ဘူးဆင်းရဲတဲ့ ဘလိုလုပ်မယ်လို့စဉ်းစားနေတဲ့အဖွဲ့ရှိသလားအစိုးရဆက်သက်ကိုမေးကြည့်လိုက်လို့ရှိရင်အင်တာနက်အင်တာနက်ကိုအားနည်းတာတွေ့ရတယ်။နံပါတ်၁အဲ့ဒီအချက်တော်တော်အရေးကြီးတယ်။နံပါတ်၂ဒီမနက်ငယ်စီးပွားရေးကွန်ပျူတာမှုမဟာဗျူဟာကြီးတစ်ခုလုံးနဲ့ဆက်ဆက်ဖို့တွေ့တယ်။မဟာဗျူဟာနဲ့ကြည့်မယ်ဆိုလို့ရှိရင်စဉ်းရဲမှုကိန်းကဏ္ဍတွေကိုပြန်ကြည့်လို့ရှိရင်တော့ဒါကျွန်တော်ဒါလည်းကဘာပန်နဲ့ UNDP နဲ့တော့ကိန်းကဏ္ဍတွေကွဲနေတယ်တို့ UNDP ရဲ့သိရှိချက်တွေကပြောရမယ်ဆိုလို့ရှိရင်တော့ရန်ကုန်ရဲ့အေရဝတီရဲ့ပဲခူးရှိချမ်းရဲ့မန္တလေးရဲ့မကွေးရဲ့အဲ့ဒီတိုင်းတဲ့ပြည်နယ်တွေမှာကူက94000ခန့်လောက်ရှိတယ်ပေါင်းလိုက်လို့ရှိရင်စီးရဲမှုရခိုင်နှုန်းကအဲ့တော့ဒါနဲ့ပတ်သက်ပြီးမှာပြောတာတစ်ခုဆိုဆွဲတဲ့အခါမှာသူတို့ကဒီကျွန်တော်ဖွံ့ဖြိုးတိုးတက်မှုဝင်ရိုးပေါ့နော်ရန်ကုန်မန္တလေးဝင်ရိုးကိုထားပြီးတော့ကျေရှင်းလို့ရှိရင်စီးပွားရေးပုံပြတဲ့မူနဲ့အတူစေမှုဟာပပောက်နိုင်တယ်ဆိုတော့ယူဆတစ်ခုစစ်ဆိုးရနောက်ပိုင်းနဲ့ပြီးခဲ့တဲ့အစောလက်ထက်မှာဒါဒီပဋိညာရှင်တွေနဲ့ထုတ်ဖော်လာခဲ့ကြတာရှိတယ်။ဒါပေမဲ့ဒီဘက်ခင်မှာတော့အဲ့ဒီမဟာဗျူဟာကိုကောက်ပြီးတော့စဉ်းစားတာမစဉ်းစားအခုလက်ရှိစိုးရချထားတဲ့နော် MSCD လို့ပြောတဲ့ရေရှည်ပုံပြဒီရှိတဲ့နယ်ပြည်တို့ရဲ့ဘူဝါဒအနေနဲ့ထိတ်ဆက်လာမထိတ်ဆက်လာတော့ကျွန်တော်မသိဘူးထိတ်ဆက်ဖို့လိုရိတ်နဲ့ဖြစ်နေတော့ဒါဒုတိယတစ်ချက်ပေါ့လေတတိယချက်ကပြည်တို့တည်းရေးတဲ့ကျွန်တော်တို့မီးတွေပေးတယ်လမ်းတွေထောက်တယ်ဒါတွေကိုလုပ်တဲ့အခါမှာဈေးကွက်နဲ့ဆက်ဆက်ဖို့လိုရိတ်နေဘူဝါဒအဖြစ်ဆိုလို့ရှိရင်ညီမနိုင်ငံစီးပွားရေးတိုးတက်မှုအတွက်ပို့ကုန်တွေကဘာပို့ကုန်တွေလဲအပါစပါစုကျွန်တော်တို့ကပေးဟာတော်နေရရဲ့ကော်ဗစ်နာမှာပုံကုန်ဖြစ်တဲ့ဆိုရှင်တဲခက်တဲ့ area တွေဖြစ်တဲ့ရောင်ဒီမကွေးကျွန်တော်တို့မန္တလေးစခိုင်းအဲ့ဒီဒေသကြီးလက်တဲခက်တဲ့နေရာတွေကိုစီးပွားရေးရပို့ပြီးဇောင်းပေးပြီးတော့လုပ်လို့ရှိရင်เนาะကျွန်တော်တို့ဒီကုန်စည်လုံးသဘောရပြောလို့ရှိရင်လမ်းမဆက်တွေပို့ကောင်းလာရင်ဝေးကိုဒီစပိုးတွေလည်းဈေးလုံးတွေကျလာမယ်ဒါမှမဟုတ်ဝေးကိုတုံးတဲ့အခါမှာလည်းစီးပွားရေးသဘောပို့ဆောင်လာမယ်အဲ့တော့ကျွန်တော်တို့ပြန်လဲတုံးသက်ကြည့်ရမှာက balance group လို့ပြောနေတဲ့ဟန်ချင်းညီပြီးတော့တိုးတက်ရေးဆိုတာကတော့ကျွန်တော်တို့တကယ်လက်တွေ့ကြရလားဒါ socialist ခင်မှာတော့အလုံးတန်းညီကြဆိုတိုးတက်ဖို့ဆိုတဲ့ဟာကိုရည်ရွယ်ခဲ့တယ်ဒါပေမဲ့လက်တွေ့လုပ်နိုင်ကြတာပြုတ်ပြီဆိုလို့ရှိရင် uniform ပေါ့နော်ကျွန်တော်တို့ပြုတ်ပြီးရဲ့အရှိကျန်းတစ်ခုတည်းကိုပို့ထားပြီးလုပ်တဲ့ခါမှာအဲ့ဒီစီးပွားရေးတိုးတက်မှုကြီးဆွဲသွားတယ်အဲ့တော့ဒါလည်းပြန်လဲချင့်ဆိုဖို့ပေါ့နော်အဲ့ဒီလိုဒါအစိုးရကမူဝါဒတွေကိုစဉ်းစားခဲ့မယ်လင်းလင်းလက်လက်နဲ့ပိုင်းချက်လုပ်နိုင်ခဲ့မယ်ဆင်းရဲမှုကိုကျန်းမှုထောက်ပံ့ရင်းမှာစားလိုက်ခါထောက်ပံ့တာမျိုးဒီလိုစီစဉ်နေဟောဆက်သွင်းစဉ်းစားမယ်ဆိုလို့ရှိရင်ကြောက်အောင်လုပ်ရနိုင်တယ်ထင်တယ်မဟုတ်ရင်တော့ဖြစ်ဆက်ဆက်ဆင်းရဲတဲ့ဒီခံရတဲ့အတိုင်းနေနဲ့လည်းဆင်းရဲမှုပပျောက်ရေးလောက်တာရှိပြီးလက်တွေဘာမှရောက်နိုင်တယ်လို့ကျွန်တော်တော့သိမထင်ဘူး
ဟုတ်ကဲ့ပါဆရာတမန်ဆွနေရကျေးဇူးပါဆိုတော့နောက်ဆရာဦးစီရဲ့သူကိုလည်းဆွနေစေချင်ပါတယ်ကျွန်တော်တို့ဒီစင်းရဲမှုရှော့ချရေးမှာလုံနိုင်တာလုံတင်တာဒီအစိုးရအနေနဲ့ဘာတွေများရှိမယ်လို့သုံးသပ်လို့ရမှာမလဲ
အဲခုကျွန်တော်တို့ဒီအောင်စွမ်းဟာလည်းပြောရရင်တော့ဒါဟိုဆက်ဆံသုံးမှုလိုရယ်ပေါ့လေဒီဟိုကျန်းမာရေးတို့ပညာရေးတို့ပေါ့နော်သူတွေလောကကံရတယ်ကျွန်တော်တို့တက်လာအောင်ပြီးကျန်းမာရေးမှာလည်းသူတို့ကြည့်တော့ရချင်းကြရင်ဒါအများကြီးပတ်သက်မသုံးရအောင်ဒါကကျန်းမာရေးနဲ့ပြည်ထောင်စုမှာဒါ social spending ဆိုကျွန်တော်ပြောအဲ့ကကြအဲ့မှာများသုံးဖို့လိုတဲ့ဆိုတဲ့အခါကျပတ်သက်ဘယ်ရရမလဲဆိုအခွန်ကနေပါရမှာပေါ့လေအဲ့တော့အခွန်မကောက်နိုင်ရင်တော့ပြန်သုံးမှုပြခတ်တာပေါ့လေမရဘဲနဲ့သုံးမှုဆိုတော့အဲ့တော့ကျွန်တော်တို့အခွန်နဲ့ပတ်သက်ရင်တော့လူဆန်ကြတာကတော့လူနည်းနည်းကိုပဲတောက်နေတယ်ပေါ့လေရနေကြသူတွေကြီးကပဲပုံကောက်ပြီးတော့တကယ်သိတဲ့ပြလိုက်တဲ့လူအများကြီးကလည်းကျွန်တော်တို့မကောက်ဘူးဆိုပြီးလူဆန်ကြတာကျွန်တော်တို့ရှိတယ်အဲ့ကကြတော့ဒီနေ့မှာလည်းသူတို့ integrated test ဆိုပြီးတော့ဒါပေါက်ဖို့လည်းကျွန်တော်တို့ကြိုးစားနေကြတာရှိရတယ်နော်
အဲ့ဒါကတပိုင်းမှာနောက်တစ်ခုကပါလဲဆိုတော့စီးပွားရေးမတိုးတက်ပင်နဲ့တော့ဒီကွန်လဲကောက်လို့ကျွန်တော်မရနိုင်ဘူးเนาะသုံးလဲတိုးလို့မရနိုင်ဘူးစီးပွားရေးတက်အောင်လဲကျွန်တော်လှုပ်ဖို့လုပ်ရတယ်အဲ့ဒီကတော့ကျွန်တော်စီးပွားရေးရတော့ခုကငါးချောင်းလောက်ရှိတယ်ဆိုတော့အစိုးလို့ပြောလို့ရပါမယ်တကယ်တမ်းကျတော့မြန်မာပြည်လို့ခုကကျွန်တော်ကတက်မှာပဲဒါကနောက်၄-၆နှစ်လောက်နေကျွန်တော်ကဟန်ကြမှာဖြ
တွေချဖို့ဆိုရင်တော့ဒီဝိုက်တက်နဲ့တစ်ချိန်တည်းမှာပဲဖမသွားဖို့ကျွန်တော်တို့ကကြည့်ဖို့တော့လိုတယ်အဲ့တော့ကျွန်တော်မြင်တော့ဒီနေ့တိုင်းပြည်သားကြီးဆွေးရဖွဲ့ရတာလဲဒီရတော့ပြည်ပြီးတော့အလုပ်လုပ်ဖို့လိုတယ်လို့ကျွန်တော်တို့ထင်တယ်ဗျာနော်ဘာလို့လဲဆိုတော့ဒီနေ့တိုင်းပြည်သားကြီးလိုက်မှာဒီနိုင်ငံတနေရာနဲ့တနေရာအားတောင်ချက်ကကျွန်တော်တို့မတူဘူးဒီမှာထိုင်းနဲ့ဆက်ဆက်နေတဲ့မွန်ဂျီနယ်တို့ကတော့ပြည်ရင်တော့ပါလို့ဆိုရင်သူကအားတောင်ချက်တစ်ခုရှိရင်ရှိမယ်သချင်းပြည်တယ်လို့ဟာမျိုးဆိုအားတောင်ချက်ကတစ်ခုရှိတယ်အခါတင်းပါးတိုင်းဆိုရင်အားတောင်ချက်ရှိမယ်ဆိုတော့အဲ့ဒီဒီနေ့တိုင်းဆွေးရဖွဲ့ရတာလဲဒီရပုံပြီးတော့ပေါ့လေစီမံချက်တွေနဲ့ဒါကျောင်းသူဆိုရမူဝါဒအနေနဲ့လည်းမတွေ့ဖက်အောင်ပေါ့ဘယ်လိုလုပ်လို့ရမလဲဒါတော့သိတယ်တော့သူတို့ကတော့တော်တော်လေးလွတ်လပ်လုခွင့်ပေးထားတယ်လို့ကျွန်တော်ထင်တယ်ပေါ့နော်ဒီနေ့ဆက်တော့ဘယ်လိုလုပ်မလဲရန်ကုန်တိုင်းတို့ဘာလို့ကတော့အတန်လေးတော့ကြားရတယ်နော်ဒါပေမဲ့ကြည့်ရောလားမကြည့်ရောလားမန်လေးတို့ဘာလို့လဲကြည့်ရောလားမကြည့်ရောလားဒါမျိုးတွေကျွန်တော်တို့ဒီနေ့တိုင်းဆိုရဖွဲ့ပြီးပဲကိုယ်လည်းလှည့်ပြီးတော့ကြည့်ပြီးတော့လုပ်တယ်ပေါ့နော်သူတို့လည်းတစ်သက်တော့စီမံချက်တွေတော့ဆွဲနေတာတော့တွေ့ရတယ်ဒါပေမဲ့ရလတ်ကူတော့အိတ်မမြင်ရအောင်ပေါ့နော်ကျွန်တော်မြင်တာပါ
โอเคสรุปเราจะสนุเอส่งตัดพวกเฉยตะมีนิดละတော့ရပါသေးတယ်ဆရာဦးတမောင်တန်းကိုချုပ်နေနဲ့ဆွေးနွေးနေနေတာတော့ကျွန်တော်ဒီအခွန်စနစ်မှာလဲဒီလိုပေါ့စနစ်တကျမဖြစ်နေတဲ့ကိစ္စတွေရှိတယ်ဆိုတော့ဒါတွေတိုးတက်ဖို့ရောဘာတွေလုပ်ဖို့များလုံးမလဲဆရာ
အခုစနစ်ကတော့ပြည်ပြင်ကြောင်းတွေလောက်နေလို့ကြာအဲ့တော့အခုလောလောဆယ်ပါတော့ရန်ကုန်နဲ့သူတို့တရားပေါ့နော်ကျွန်တော်တို့ဒီအခွန်တန်းကိစ္စဝတရားအဲ့ဒီအနေနဲ့လည်းလက်ထိချက်ဖို့တုံနေတော့သူစနစ်တကျဒီကြလေကိုစနစ်တကျအလုပ်တဲ့ထဲမှာဟောဌာနကပါတယ်လို့ကျွန်တော်ဒီကျွန်တော်တို့ဒီသူစင်ကလေးလောက်ကြည့်တဲ့ခါမှာတော့သွားတွေ့တယ်ဒီဟောဘာလို့လဲဆိုသူ့မှာပြည်ပြင်ကြောင်းလေးအဖွဲဆိုတာကိုတတ်တတ်ရှိတယ်အဲ့ဒီလိုပြည်ပြင်ကြောင်းလေးမျိုးကိုဒီတိုင်းဌာနကျမ်းမာရေးဌာနခဏလေး distribution နဲ့ပြန်ပြီးပို့ပြီးဆိုင်တဲ့ဌာနတွေပေါ့နော်ဒီဌာနတွေမှာစပီးလို့လာတယ် layer site ကြိုးရေးနော်အထူးဖြစ်ကျိလက်ဒီသားနဲ့ဆိုင်တဲ့လူဝါဒတွေကိုပြန်လဲချိန်ကြည့်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်သောက်ဘေးကဆက်နေတဲ့မှာသင်္ချာရရလည်းရပါပ
ါဟုတ်ကဲ့ဆွေးနွေးပြတဲ့ကျေးဇူးပါဘာဝင်ဆွေးနွေးပြတဲ့ဆရာဦးတမောင်တန်ဦးစည်ရသူကိုရင်ဆွေးနွေးသူစာရေးရေးသားပြတ်တို့တွေနဲ့တော်တာရှင်တွေအားလုံးလည်းသူကျေးဇူးတင်ပါတယ်ခင်ဗျာ
ကောလင်းစီစဉ်ဆွေးနွေးပြီးထုတ်လုပ်သူကိုညံဝင်းအောင်နဲ့အတူတင်ဆက်ခဲ့တဲ့ဒိုင်းလေးလိုင်းဆွေးနွေးခန်းစီစဉ်ကိုနားဆင်ကြရတာပါရှင်ဒီတော့ဂျန်နီတေးရဲ့အချိန်ပြမတဲ့ရင်ချင်းချုပ်ကိုကိုအောင်ကပြောပြပေးပါအောင်ရှင
်ဒီကနေ့ကျင်းပတဲ့မလေးရှားလွှတ်တော်ဂျာပြရွေးကောက်ပွဲမှာထင်ရှားတဲ့နိုင်ငံရေးကောင်းဆောင်တူဖြစ်တဲ့အန်ဝါအီဘရာဟန်အပြတ်သက်နိုင်ရသွားတာကြောင့်တစ်ချိန်ကအချင်းကျခံခဲ့ရတဲ့သူ့အနေနဲ့မလေးရှားနိုင်ငံကြီးမှာဦးဆောင်မှုခန်းကဏ္ဍကနေပြန်လည်ပါဝင်လာနိုင်တော့မှာပါသူဟာမဲပေးသူ87ရာခိုင်နှုန်းရဲ့ထောက်ခံမဲကိုရရှိခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကပြောပါတယ်အခုလိုအနိုင်ရရှိတာကြောင့်သူဟာအသက်93နှစ်အရွယ်လက်ရှိဝန်ကြီးချုပ်မဟာတီယာမိုဟာမက်ရဲ့ယာရုကိုဆက်ခံရမှာပါမဟာတီယာကတော့တာဝန်မှာနှစ်နှစ်ထက်မနည်းဆက်ပြီးတော့တာဝန်ထမ်းဆောင်အောင်မယ်လို့ပြောဆိုထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်က sorry သတင်းတော့ဂျမဲလ်ကက်ရှိုဂီယာတူရကီနိုင်ငံအစ္စတန်ဘူလက sorry ကောင်စစ်ဝင်ရုံးအတွင်းမှာအသက်ခံခဲ့ရတယ်ဆိုတာကိုအတည်ပြုနိုင်ခြင်းကြရင်တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီ sorry တာဝန်ရှိသူတွေကိုပြင်းပြင်းထန်ထန်အရေးယူသွားမယ်လို့ပြောလိုက်ပါတယ်CBS သတင်းဌာနရဲ့60 minutes အစီအစဉ်ကကောက်နှုတ်ချက်တရက်မှာ Trump ကဒီကိစ္စကိုနိုင်နိုင်ချွတ်ချွတ်စုံစမ်းစစ်ဆေးမှာဖြစ်ပြီးတော့ဒီပြည်ပြည်ထောင်နဲ့အပြစ်ပေးသွားမယ်လို့သူကပြောခဲ့ပါတယ် Sorry အင်ရှေ့ဆန်မင်းသားမိုဟာမက်ဘင်ဆယ်မန်အနေနဲ့ကာရှိုဂီကိုတပ်ဖြတ်ဖို့အမိန့်ပေးခဲ့သလားဆိုတာကိုဘယ်သူမှမသိသေးပေမဲ့လည်းဒီကိစ္စနဲ့ပတ်သက်ပြီးတော့အပြစ်မှန်ကိုရှာဖွေသွားတယ်မှာဖြစ်တယ်လို့ Trump ကပြောပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံလွင့်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ဒီကနေ့ညအစီအစဉ်တွေကို line to meter 25 32 51နဲ့ line lat meter 190တို့ကနေတိုက်ရိုက်ထုတ်လင့်ပေးခဲ့တာပါ။ VOA ကိုအားပြီးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျေးဇူးများတင်အောင်ပါ။
This program has come to you from the Voice of America, Washington.